Welcome to the Voice of America in Burmese.
ဘေးအောင်ကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2023ခုနှစ် February 5ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနံပါတ်1925 30နဲ့လိုင်းလံမီတာ190တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါရှင်ကျမအင်ဂျင်နိုင်ပါမြန်မာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မီးရှို့ဖျက်ဆီးနှိမ်နင်းမှုတွေကြောင့်တေဆုံးရတဲ့အရက်သားပြည်သူအရေအတွက်ဟာ2022ခုနှစ်တွင်ကမ္ဘာမှာအရက်သားတေဆုံးမှုဒုတိယအများဆုံးနိုင်ငံစီးရင်ဝင်ခဲ့တဲ့အကြောင်းတခါ2023ခုနှစ်ဟာမြန်မာနိုင်ငံအတွက်အဆုံးဖြတ်ပေးမဲ့နှစ်ဖြစ်တဲ့အကြောင်း NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မာအောင်ကပြောကြားလိုက်တာစာရာရီနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့အတူပြောပြမှာပါရှင်
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်အထဲမှာတော့စစ်ကောင်စီအတွင်းလက်လော့ရာထူးနေရအပြောင်းလဲတွေအပေါ်မှာသုံးသက်သူတွေရဲ့အမြင်နဲ့အတူအပတ်စင်မှဒီမိုကရေစီရေးရအစည်းအဝေးမှာဆိုရင်တော့
ဒါကြောင့်မလို့ဒီစစ်အုပ်ချုပ်ရေးဒီလိုမျိုးကျင်ညာလိုက်တာဒီတက်ရှိသူတို့ဒီအဲ့ဒီနေမေတွေမှာမဆိုးမိုးနိုင်ဘူးသူတို့ဒါအုပ်ချုပ်လို့မရနိုင်ဘူးဆိုတော့သူတို့ကိုယ်တိုင်ဝန်ခံလိုက်တာပဲဖြစ်ပါတယ်
CDM ဘိုးကြီးညီတုဒဖြောတော်ဖြစ်ပါတယ်ဆက်သွယ်မေးမြန်းချက်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းရဲ့အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုအစီအစဉ်ဒုတိယပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမိုင်းအရင်နိုင်တဲ့ကျွန်တော်ရန်နိုင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာစစ်ကောင်စီအနေနဲ့လေကြောင်းကနေတိုက်ခိုက်တာတွေမီးရှို့ဖျက်ဆီးတာတွေကိုအရှိန်အဟုန်နဲ့လှုပ်ဆောင်ခဲ့တာကြောင့်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာတေဆုံးခဲ့တဲ့အရေအတွက်ဟာကမ္ဘာမှာအရက်သားပြည်သူတေဆုံးမှုဒုတိယအသေးအပြောက်အများဆုံးနိုင်ငံဖြစ်ခဲ့ကြောင်းကုလသမဂ္ဂဆိုင်ရာပြည်ထိုင်တမ်းအမတ်ကြီးဒဲမီဘာဘရာဝူဒ်ဝတ်ကပြောကြားပါရယ်ဆီယာနာသိန်းနှစ်နှစ်ပြည့်ချိန်မှာမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေဆိုးရွားနေတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမတ်ကြီးဦးကျော်မိုးထိုးနဲ့အတူဒီသတင်းပတ်အတွင်းနိုင်ငံတကာကိုပြောကြားခဲ့တဲ့ဗီဒီယိုမိကွန်းမှာတမ်းမတ်ကြီးဝူဒ်ဝတ်ကအခုလိုပြောသွားတာပါ
They're bombing schools and burning villages to the ground. In 2022, Myanmar was the second deadliest country in the world for civilians.
ဒါကတော့စစ်တပ်ကမြေပြင်မှာကျောင်းတွေကိုဘုံကျဲကျေးရွာတွေကိုမီးရှို့ဖျက်ဆီးတာတွေပြုလုပ်နေပါတယ်2022ခုနှစ်အတွင်းမှာဆိုရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအရက်သားပြည်သူဒုတိယအသေးအပြောက်အများဆုံးနိုင်ငံဖြစ်ခဲ့ပါတယ်လို့တမ်မတ်ကြီးဝူဒ်ဝတ်ကပြောသွားတာပါ။ဒါအပြင်လုံခြုံရေးကောင်စီရဲ့မြမအရေးဆုံးဖြတ်ချက်ကိုစစ်ကောင်စီကလိုက်နာခြင်းရှိမရှိလာမယ့်မတ်လမှာသုံးသပ်မှာဖြစ်ပြီးတော့နောက်ထပ်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အသင့်ပြင်ထားမယ်လို့လည်းပြည်ထောင်တမ်မတ်ကြီးကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှပထမဆုံးမြမအရေးဆုံးဖြတ်ချက်ချမှတ်နိုင်ရေးပြည်ထောင်ကဦးဆောင်ကြိုးပမ်းခဲ့တာပါမြန်မာတမ်မတ်ကြီးဦးကျော်မုထွန်းကတော့မြန်မာနိုင်ငံမှာစစ်ကောင်ဆောင်တွေကိုအရေးယူနိုင်ရေးဆရာနာရှင်စနစ်ကနေလွတ်မြောက်ပြီးစစ်မှန်တဲ့ဒီမိုကရေစီစနစ်အသွင်ကူးပြောင်းရေးအတွက်နိုင်ငံတကာအတိုင်းဝိုင်းစီကထိရောက်တဲ့အရေးယူဆောင်ရွက်ချက်တွေကိုလိုအပ်နေစေဖြစ်ကြောင်းဖေဖော်ဝါရီလ2ရက်နေ့ကထုတ်ပြန်တဲ့ဗီဒီယိုမိကွန်းမှာပြောကြားခဲ့ပါတယ်ရှင
်မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်မဖြစ်ကိုဆုံးဖြတ်မဲ့နှစ်ဟာ2023ခုနှစ်ဖြစ်ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စမောင်ကပြောကြားလိုက်ပါတယ်ဖေဖော်ဝါရီ4ရက်နေ့ကစနေနေ့ကဒီဗြိတိန်နိုင်ငံလန်ဒန်မြို့မှာပြုလုပ်တဲ့မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံပွဲအတွင်းဒေါ်စမောင်ကစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကိုအပြောင်းလဲလုပ်ဖို့ NUG က2023ခုနှစ်အတွင်းချမှတ်ထားတဲ့လမ်းကြောင်းကိုအခုလိုပြောပြပါတယ်ဒီတစ်နှစ်အတွင်းမှာတ
ော့ကျွန်တော်တို့ဖြစ်တဲ့အများဆုံးတော့ဒီအဆုံးဟိုပါပေါ့အဆုံးတက်နိုင်တဲ့အဆုံးဖြတ်နှစ်တစ်နှစ်တော့ဖြစ်ဖို့လို stage တစ်ခု at least တက်ဖို့လို့လိုရဲဆိုတာကျွန်တော်တို့ရဲ့ပိုင်ဖြတ်မှုပေါ့
ဒါပြင် NUG အစိုးရအနေနဲ့နိုင်ငံရေးအရချမှတ်ထားတဲ့မူအပေါ်မှာစစ်ကောင်စီနဲ့ညှိနှိုင်းလို့မရတဲ့အခြေအနေတွေရှိနေသလိုညှိနှိုင်းဖို့ပဲအဆင့်အထိရှိရမယ်ဆိုတဲ့သတ်မှတ်ချက်တွေလည်းရှိနေကြောင်းဒေါ်စမောင်ကဆိုပါတယ်စစ်ကောင်စီဘက်ကတော့တိုင်းပြည်တွင်းအခြေအနေတွေဟာပုံမှန်ပြန်လည်မရောက်ရှိသေးတဲ့အတွက်အရေးပေါ်အခြေအနေကိုနောက်ထပ်6လတိုးချက်လိုက်ကြောင်းစစ်တပ်အာဏာသိမ်းခဲ့တဲ့နှစ်ပြည့်ချိန်ပြီးခဲ့တဲ့ရက်ပိုင်းကပဲကြေညာထားပါတယ်ဒါပြင်လာမဲ့6လအတွင်းရွေးကောက်ပွဲကျင်းပဖို့အခြေအနေမသေးချာသေးဘူးလို့လည်းစစ်ကောင်စီပြောခွင့်ရက VOA ကိုပြောကြားခဲ့ပါတယ်။ နိုင်ငံသားရေးဝန်ကြီးဒေါ်စမောင်ကတော့ NUG ဥဆောင်တဲ့ခုခံတော်လှန်ရေးကိုအများဆုံးအဆုံးသတ်နိုင်ရေးအတွက်အပြစ်နိုင်ဆုံးနည်းလမ်းတွေကိုရှာဖွေနေကြောင်းလဲဗြိတိန်ခီးစဉ်အတွင်းမှာပြောကြားသွားပါတယ်။ဒေါ်စမောင်ဟာလာမယ့်သတင်းပတ်ခုံမှာတော့အမေရိကန်ပြည်ထောင်စုညူယောက်မြို့မှာမြန်မာအနယ်ပွားရည်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တနင်္ဂနွေညချမ်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းမဖြစ်မနေလိုက်နိုင်ရမယ့်ရေချောင်းသွားမှုဆိုင်ရာစီရင်စီကံ Code of Conduct တွေအပြည့်သက်ချမှတ်နိုင်ရေးအတွက်တရုတ်နိုင်ငံနဲ့ဆွေးနွေးမှုတွေကိုအချိန်မြင့်လှုပ်ဆောင်သွားမယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကမနေ့ဖေဖော်ဝါရီလ4ရက်နေ့မှာပြောကြားပါရယ်မဟာဗျူဟာကျတဲ့ဒီရေပိုင်နဲ့အတွင်းတင်းမာမှုတွေတိုးမြင့်ဖြစ်ပေါ်နေချိန်မှာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကအခုလိုပြောကြားလိုက်တာပါအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးပြီးမှာဝန်ကြီးရက်နိုမာဆူတီကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါရယ်တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေကြတဲ့နိုင်ငံတစ်ခုချင်းစီကတရုတ်နဲ့နှစ်နိုင်ငံဆက်ဆံရေးကိုဦးစားပေးလှုပ်ဆောင်နေကြတဲ့အတွက်ဒီ Code of Conduct နဲ့ဆိုင်တဲ့အခြေခံအဆိုပြုချက်မူကြမ်းအပေါ်အများသဘောတူဆုံးဖြတ်ချက်ချနိုင်ရေးဆွေးနွေးမှုတွေဟာလည်းလက်တလောမှာရပ်တန့်နေပါတယ်။ဒါကြောင့်ဒီ Code of Conduct ဆိုင်ရာဆွေးနွေးပွဲကိုအင်ဒိုနီးရှားကအရှင်ဖြစ်လက်ခံပြီးလာမယ့် match လအတွင်းပထမဆုံးချိန်ပြုလုပ်သွားမယ်လို့ဝန်ကြီးမာဆူတီကပြောပါတယ်ရှင
်။အမေရိကန်လေတောင်းပိုင်နယ်ထဲရောက်နေတဲ့တန်ဇာဖြစ်ပွဲတရုတ်ထောက်လှမ်ရေးမိုးမြံဥပပေါင်းကြီးကိုအမေရိကန်လေတပ်က February 4ရက်နေ့မှာပြစ်ချလိုက်တဲ့ပုံမှာတရုတ်ကာကွယ်ရေးဝန်ကြီးဌာနကကန့်ကွက်လိုက်ပြီးတော့ဒါဟာအမေရိကန်အစိုးရကလိုအပ်တာထက်ပိုပြီးတော့တုံ့ပြန်တဲ့လုပ်ရဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီလုပ်ရကိုတရုတ်နိုင်ငံကအလေးနက်ကန့်ကွက်ကြောင်းနဲ့အခုလိုဖြစ်သွားတဲ့အတွက်အနာဂတ်မှာအလားတူဖြစ်ရမျိုးနဲ့ကြုံတွေ့ရမယ်ဆိုရင်တရုတ်ဘက်ကလည်းတူညီတဲ့တုံ့ပြန်မှုမျိုးလှုပ်ဆောင်သွားမယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရတန်ကီဖေးကပြောပါတယ်။တရုတ်တို့အစိုးရဒီမိုးပြံမှုကောင်းကြီးဟာလေရက်တဲဆောင်မှုရအမေရိကန်နိုင်ငံတွင်းကိုမတော်ဆရောက်ရှိသွားတာဖြစ်ပြီးတော့အမေရိကန်တို့ဆွဆွဲပြောဆိုနေသလိုထောက်လှမ်းရေးလုပ်တဲ့မိုးပြံမှုရောမဟုတ်ပဲအရက်ဖတ်သုံးမိုးလေဝသဆိုင်ရာအချက်လက်တွေစုဆောင်ရေးအတွက်ဖြစ်တယ်လို့တရုတ်အစိုးရကအစောပိုင်းမှာပြောထားပါတယ်။ကျောင်းကား3000စာလောက်အရွယ်စားလောက်ရှိပြီးတော့အမြင့်ပေ6000လောက်မှာပြန်တန်းခဲ့နေတဲ့ဒီမိုးပြံမှုကောင်းကြီးဟာသွားလို့ရာကိုမြေပြင်ကထိန်းစရာမလိုပဲသူ့အလိုလိုမောင်းနေနိုင်တဲ့စက်ပစ္စည်းတွေအထက်မှာပါတယ်လို့လည်းဆိုပါရခင်ဗျာ
ပါကစ္စတန်သမ္မတဟောင်းပါဗစ်မူရှာရက်ဟာအသက်89နှစ်အရွယ်မှာကွယ်လွန်သွားပြီးဖြစ်ပါတယ်။သူဟာခန္ဓာကိုယ်အတွင်းပိုင်းအင်္ဂါတွေမှာတာမန်မဟုတ်တဲ့ပရိုတိန်းအသားဓာတ်တွေစုဖွဲ့တည်ရှိပြီးအလုပ်ပုံမှန်မလုပ်တော့တဲ့ရောဂါနဲ့ကွယ်လွန်သွားတာလို့ဆိုပါတယ်။ပါကစ္စတန်စစ်တပ်အကြီးအကဲအဖြစ်တာဝန်ထမ်းဆောင်နေတဲ့မူရှာရက်ဟာ1962ခုနှစ်အောက်တိုဘာလကဒီမိုကရေစီနီးလမ်းကျရွေးကောက်တင်မြှောက်ထားတဲ့နဝစ်ရှရစ်အစိုးရထံကအာဒမအာနာသိမ်းယူပြီးသမရဖြစ်လာခဲ့သူလည်းဖြစ်ပါတယ်။တိုင်းပြည်အတွင်းဒီမိုကရေစီပြန်လည်ထွန်းကားအောင်လှုပ်ဆောင်ပေးမယ်လို့ကတိပြုခဲ့ပြီးသမရနဲ့စစ်ဦးစီးချုပ်ယာရူးနှစ်ခုစလုံးကိုယူပြီးတိုင်းပြည်ကို6နှစ်နီးပါးအုပ်ချုပ်ခဲ့တာပါ။ဆရာနာမသိခင်လပိုင်းအလိုလေးမှာပဲပါကစ္စတန်စီအူစီချုပ်အဖြစ်နဲ့တူတာဝန်ထမ်းဆောင်နေစဉ်အိန္ဒိယအုပ်ချုပ်မှုအောက်မှာရှိနေတဲ့ကက်ရှမီးယားဒေသကာဂီလ်ကိုပါကစ္စတန်တပ်ဖွဲ့တွေဆီလွတ်ခဲ့ပါတယ်။အဲ့ဒီလုပ်ရကြောင်းနျူကလ িয়ার ပိုင်ဆိုင်ထားကြတဲ့နိုင်ငံနှစ်ခုကြားမှာစစ်ရေးအရာအတင်းမာဆုံးအခြေအနေနဲ့ရင်ဆိုင်ခဲ့ရပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမိုင်းအင်ဂျင်နိုင်နဲ့ကျွန်တော်ရန်နိုင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ် VOA ကနေတင်းငွေနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့သတင်းစောင်းပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့စစ်ကောင်စီတွင်ကဒီမကြသေးခင်ကယာရုနေရအပြောင်းလဲရည်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်စစ်ကောင်စီနဲ့ဝန်ကြီးအဖွဲ့မှအပြောင်းလဲတချို့လှုပ်လာတာကတည်ငြိမ်လုံခြုံရေးနိုင်ငံခြားဆက်ဆံရေးနဲ့စီးပွားရေးတွေမှန်းခဲ့တယ်လို့မဖြစ်လာတာကိုပြန်တဲ့နိုင်ရေးအတွက်ရည်ရွယ်ပုံရတယ်လို့သုံးသပ်သူတွေကပြောပါတယ်ဆရာနာသိရင်ပြီးနှစ်နှစ်ကြာစစ်ကောင်စီတဲမှာ အရင်အရက်ဖက်ပါတီထက်အခုတက်ဖက်ကပူများသွားပြီးတော့ဝန်ကြီးအဖွဲ့မှလည်းလုံခြုံရေးဆိုင်ရာဝန်ကြီးဌာနတချို့ကိုဒူးဝန်ကြီးချုပ်အဆင့်အထိပေးလိုက်တာကထူးခြားတယ်လို့ဒီသုံးသက်သူတွေကဆိုပါတယ်နောက်6လတက်တန်းတိုးပြီးတော့နိုင်ငံသားရေးဝန်ကြီးတက်ခန့်ကစီးပွားရေးဆိုင်ရာဝန်ကြီးကိုလည်းဒူးဝန်ကြီးချုပ်အဆင့်တင်ပေးတဲ့စစ်ကောင်စီကစစ်အုပ်ချုပ်ရေးပါဒေသတချို့မှာချလာရမှာဘယ်လိုတက်ရောက်လာနိုင်ပါသလဲကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအခုလိုဗိုလ်တုံးနေ့မှာလူပြောင်းလဲတချို့လှုပ်လာတာရဲ့ထူးခြားမှုပေါ့ထိုင်းနိုင်ငံချစ်မိုင်တက္ကသိုလ်လူမှုသိပ္ပံဌာနကသုတေသီကိုမင်းသိက
လူပြောင်းလိုက်ခြင်းအပြင်လက်ရှိထိန်းချုပ်နေတဲ့လှုပ်ဆောင်နေတဲ့ကိစ္စရပ်တွေကိုပုံပြီးထိရောက်ဖြစ်မယ်လို့ညှော်လင့်ပုံရတယ်သို့တော့အဲ့ဒီကိစ္စကအခုဆရာနာသိပြီးဒီနှစ်နှစ်ပြည်ကာလမှာတကယ်လို့ပြောရင်အဲ့ဒီဆရာနာမသိခင်ကလေးကစစ်ကောင်စီဟာအခုချိန်ထိမြေဆန်းခံပြိုလုပ်နေရဆဲပဲဆိုတော့အတိအကျထင်ရှားတယ်မှန်ချက်နဲ့နန္ဒနဲ့မကိုက်ဘူးဆိုတော့လေတိတာထင်ရှားတဲ့အချက်လို့ကျွန်တော်ထင်ပါ
တယ်ဒီထူးခြားမှုပေါ်တီဘောမြို့နယ်တီတူလွတ်တော်မဟောင်းဦးရဲထွန်းကလည်
းနာဆကစစ်ကောင်စီကိုအရင်ကပါဝင်ဖွဲ့စည်းထားတဲ့ပါတီစုံဆိုတာမှလည်းအရင် NLD နဲ့မတည့်ခဲ့တဲ့ဦးသိန်းညွန့်တို့ဦးခမောင်ဆွေတို့တိုင်းသားပါတီတွေကပုံကိုများကိုဒီတစ်ခေါက်မှာတော့စစ်ကောင်စီတဲကနေထုတ်လိုက်ပြီးတော့တက်ကပုံကိုများပဲအဓိကပါဝင်ပြီးတော့နောက်တစ်ခါအစိုးရအဖွဲ့မှကတော့ဒူးဝင်ကြီးချုပ်မှ9ဦးခန့်ထားတာတွေ့ရတယ်အခုလိုထပ်ပြီးတော့တက်တန်း6လတိုးလိုက်တဲ့ကာလနာဆာကအုပ်ချုပ်ရမယ့်ကာလကဒီတဲ့ပိုကြာနိုင်တယ်လို့လည်းမှန်းဆထားတယ်လို့ယူဆရတယ်ဒါကြောင့်မလို့ဒီအစိုးရအဖွဲ့ကိုလည်းနည်းနည်းပို့ပြီးတော့တာဝန်ယူနိုင်အောင်ဒုချက်ဖွဲ့စည်းတယ
်အရင်ဒူးဝင်ကြီးချုပ်တူဖြစ်ဒူးဘိုလ်ချုပ်ကြီးစိုးဝင်းပဲရှိခဲ့တာကနေအခုတော့ကာကွယ်ရေးပြည်ထရေးပို့ဆောင်ဆက်သွယ်ရေးဖြင့်စီမံဘဏ္ဍာဝန်ကြီးပါဒုဝန်ကြီးချုပ်တစ်လေးဦးခန့်လာတဲ့အပေါ်ကိုမင်းသိက
ဒုဝန်ကြီးချုပ်တပါးနဲ့ပဲသူမလုံလောက်တဲ့အနေအထားမျိုးရှိတယ်ထင်တယ်အဲ့ဒါကြောင့်သူကကဏ္ဍအလိုက်ပေါ့ဦးစားပေးတွေမှာဒီဒုဝန်ကြီးချုပ်ခွင့်အာဏာမျိုးကိုဖြန့်ပြီးပေးပြီးတော့တည်ငြိမ်ရေးနဲ့ပြည်ပြင်းဒီနယ်မြေစိုးမိုးရေးနဲ့ပတ်သက်ပြီးတော့သူအဓိကဦးစားပေးရည်ရွယ်တယ်လို့ထင်တယ်ပြီးတော့နိုင်ငံရေးဝင်ကြီးအပြောင်းလဲနဲ့ပတ်သက်ပြီးတော့เนาะအမှန်ကအာဆီယံမှာပဲကြည်ကြည်ဒီလူကြုံရင်းကောင်စီမှာပဲကြည်ကြည်ကမ္ဘာကုလသမဂ္ဂအခြေအနေမှာပဲကြည်ကြည်စစ်ကောင်စီကဒီနှစ်နှစ်တာကာလတန်ခင်းတမန်ခင်းကိစ္စမှာအတော်အရှုံးရတယ်ဆိုတော့သူတွေ့ရအထူးသဖြင့်သူအမာခံလို့ယူဆထားတဲ့လူကြုံရင်းကောင်စီလိုဟာမျိုးမှာတမတယုတ်ရဲ့ညိုညင်မှုခံရတယ
်နိုင်ငံရေးဝင်ကြီးဟောင်းဦးဝနမောင်လွင်စစ်ကောင်စီကိုရောက်သွားပြီးကုလပါဝင်အနောက်နိုင်ငံတွေမှာအဓိကတာဝန်ချခဲ့တဲ့ဦးသန်းစေကိုအစားထိုးခံလာတဲ့အပေါ်မှာလဲဦးရဲထွန်းက
သူတဖြစ်တော့အာဆီယံတို့လိုအိမ်နီးချင်းနိုင်ငံတွေအပြင်အမေရိကန်တို့လိုအနောက်အုပ်စုနိုင်ငံတွေနဲ့လဲဆက်ဆံရေးနည်းနည်းပိုပြီးတော့ပြည်ပြည်လဲလဲဖြစ်ချင်ပုံရပါတယ်ဆက်ဆံရေးမှာနည်းနည်းတင်းမာတဲ့သဘောထားရှိတဲ့သူကိုပြောပြောင်းတဲ့သူနဲ့အစားထိုးတာလို့မှတ်ယူပါတယ်ဗျ။
တစ်ချိန်တည်းမှာချက်တာရီအနေတုံးကစေုပ်ချုပ်ရေးပါချင်းစကိုင်းမကွေးကရားကရင်မုံတနင်္သာရီကမြို့တချို့မှာချလာတဲ့ပေါ်ဦးရဲထွန်းကလည်
းသူတို့ထိန်းချုပ်မှုတော်တော်လေးဆူဆူဝါးဝါဖြစ်နေတဲ့မြို့ပေါင်း40နီးပါးကိုလည်းစေုပ်ချုပ်ရေးကြီးညာလိုက်တယ်။အဲ့ဒိဟာကတီတီရောက်ရောက်ဖိဖိစီစီလှုပ်ဖို့ဆိုရင်စီရေးတာမကစီဝါရေးဖွံ့ဖြိုးတိုးတက်ရေးအတွက်ကိုပါအာယုံဆိုင်ပြီးလှုပ်ဖို့လိုတယ်ဆိုတာကိုနားလည်လာတဲ့အခါမှာဒီလိုဖြန့်ခွဲပြီးတော့တာဝန်ပေးရတယ်လို့ထင်တယ်เนาะသူတယောက်တည်းမနိုင်တော့ဘူးပေါ့เนาะဒီ6လအတွင်းမှာကတော့နည်းနည်းနည်းနည်းခြေနေကိုပုံမှန်ပြန်ရောက်သွားအောင်လှုပ်ဖို့တော့မဖြစ်နိုင်ဘူးလို့ထင်ပါတယ
်ဒီစေုပ်ချုပ်ရေးတက်ရောက်လာတိုင်းပုံကိုလည်းကိုမင်းသိက
စေုပ်ချုပ်ရေးကျင်ညာတဲ့ဘက်ဒီမှာဒီနယ်မြေလုံခြုံရေးနယ်မြေတည်ငြိမ်ရေးဖိဖိစီစီလှုပ်ဖို့အထူးညွန်ကြားချက်ပုံတံမျိုးနဲ့ဦးစားပေးဖို့လှုပ်ဖို့ရည်ရွယ်တယ်လို့ထင်တယ်အထူးသဖြင့်သူကရွေးကောက်ပွဲကိုတနိုင်ငံလုံးအတိုင်းအတာအထိတပြိုင်တည်းတစ်ချိန်တည်းကျင်းပဖို့လုံးဝမဖြစ်နိုင်တော့တဲ့အခြေအနေဖြစ်ကြောင်းကိုသူကိုယ်တိုင်လည်းသိတယ်ပြီးတော့လက်တွေ့မှာလည်းအဲ့ဒါလိုဖြစ်နေပါတော့အဲ့တော့သူပြပါလဲဆိုတော့ရေးဘော်ကာလာအခြေအနေရှိနေတဲ့၍အဲ့ဒီအရေးပေါ်ကာလကို6လ6လ6လတက်တန်းတိုးသွားပြီးတော့ဆက်လက်အာဏာကိုထိန်းသိမ်းသွားဖို့ပဲရည်ရွယ်ဟန်တူတယ်ရွေးကောက်ပွဲလုပ်မယ်ဆိုရင်တော့မှအခုစေုပ်ချုပ်ရေးကြီးညာတော့ပေါ့နယ်မြေဒေသတွေမှာဦးစားပေးပြီးမကျင်းပါဘူးအဲ့ဒီစေုပ်ချုပ်ရေးမကြီးညာတော့နယ်မြေတွေမှာပထမဦးစားပေးအနေနဲ့စီမံချက်ချတယ်လို့တွေ့ရတယ
်ရှေ့မှာဆက်ဖြစ်လာနိုင်ပုံကိုလည်းဦးရဲထွန်းက
အခုလိုတင်းတင်းကြပ်ကြပ်လှုပ်လိုက်တဲ့အတွက်ကြောင့်တစ်ဖက်မှာလည်းနာဆာကရဲ့အုပ်ချုပ်ရေးကိုပို့ပြီးတော့တိုးချက်တိုက်ခိုက်လာတာမျိုးရှိနိုင်ပါတယ်အဲ့တော့အချိန်တိုအတွင်းဒီပြဿနာကိုသူတို့ငြိမ်ဝှက်ပြပြအောင်မဆောင်ရွက်နိုင်ဘူးဆိုရင်
ဒီကောက်ပွဲကလည်းဖြစ်ပေါ်လာဖို့မလွယ်ဘူးအဲ့နှစ်ဖက်စလုံးကအပြုတ်တိုက်ရေးကိုပဲဆောက်ကင်ထားပြီးတော့စစ်စစ်ဆွေးနွေးကိုညှင်းပယ်ထားသမျှတော့ပြည်သူလူထုပဲတည်ကြည်တရားရပြီးတော့အများကြီးဒုက္ခရောက်ကြပါလိမ့်မယ်အခုလိုအချိန်မှာအရင်ကလည်းဒီဆေးအုပ်ချုပ်ရေးကိုရန်ကုန်ကလိုင်တာယာရှေ့ပြည်သားတောင်မြောက်တကုန်းတကုန်းစိတ်ကန်းနဲ့မြောက်ကလာစတဲ့ချောင်းမြူနယ်မှာ2024ခုနှစ်မတ်လတည
season go totem be mama. And I got in my name a loca ma sit up bow and put them low up a she ye to let she tumble go low up beyond let you put low any down see the ambo you do pide we need to dog view go pure body. A shame home, Chimar at CDM, Anna Pisa, Lo Shamuma, Pawan Gedar at CDM, Tamro, Daria, now so chin, Padalo, Oini Dudago, my engineering, Saturday, Mimi and Tabarek, yeah.
Ming Lava, the Martimu Christie, as he sang Andy Josubare, the Martin's in Imagine. ဒီတိကျစီအနာသိမှုကိုစတင်လှူရှာမှုတွေထဲမှာစီဒီအမ်အနာဖိဆိုင်ရေးလှူရှာမှုဟာတတိုင်းတတိလုံးအရှိအဟုန်ကြီးမားခဲ့ပါတယ်အထူးသဖြင့်စစ်တပ်ကနေစုံခွာထွက်လာတဲ့သူအရေအတွက်ဟာအနည်းဆုံး3000ကျော်ရှိခဲ့တာပါဒါဟာမြမစစ်တပ်သမိုင်းမှာမကြုံစပူးတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်ဆရာနာသိမ်းနှစ်နှစ်ပြည့်လာစေ CDM တက်မတော်သားတွေရဲ့ရက်တီမှုနောက်ဆုံးချိန်ကြီးတရားအောင်လို့ CDM ပို့ကြီးတဦးဖြစ်တဲ့ကိုကြီးတူတာကိုဆက်သွယ်မြင်မြန်ထားပါရရှင်မင်္ဂလာပါကိုကြီးတူတာရေဟုတ်ကဲ့မင်္ဂလာပါကိုကြီးအခုဒီစစ်ကောင်စီကသူတို့ဒီဆရာနာသိန်းတဲ့နှစ်နှစ်ပြည့်ချိန်မှာပေါ့နော်သူတို့ရဲ့စေအုပ်ချုပ်ရေးတက်တန်းကိုထပ်ပြီးတော့တိုးလိုက်ပါတယ်အဲ့တော့ဒီလိုတိုးလိုက်တဲ့အပေါ်မှာကိုကြီးတူတာရဲ့အမြင်
တွက်နောက်ဆုံးအဆင့်ပဲဖြစ်ပါတယ်ဆိုတော့ဆေးအုပ်ချုပ်ရေးပြီးလို့ရှိရင်သူဘာမှဆက်လုပ်စရာမရှိတော့ဘူးလည်းချောက်ပို့ပဲရှိတော့တယ်ဒါကြောင့်မလို့ဒီဆေးအုပ်ချုပ်ရေးဒီလိုမျိုးကြီးညာလိုက်တာဒီလက်ရှိသူတို့ဒီအဲ့ဒီနေနေတွေမှာမဆိုးမိုးနိုင်ဘူးသူတို့ဒါအုပ်ချုပ်လို့မရနိုင်ဘူးဆိုတော့သူတို့ကိုယ်တိုင်ဝေခံလိုက်တာပဲဖြစ်ပါတယ်ဒီပမာဏကိုကြည့်မယ်ဆိုလို့ရှိရင်ဒါညနေပေါင်း30နီးပါးဖြစ်ပါတယ်ဒါဒီမြန်မာနိုင်ငံရဲ့ဆရာခိုင်တို့နီးပါးဖြစ်ပါတယ်ဒါပေမဲ့တကယ်တမ်းကျတော့တိုင်းနဲ့ပြည်နယ်အရာဆိုရင်ဒါပမာဏတော်တော်လေးကြီးပါတယ်ဥပမာဒီရန်ကုန်တိုင်းတို့မန္တလေးတိုင်းတို့လိုမျိုးညနေဟလာမြားတဲ့เนาะဒီတိုင်းတွေကိုဖယ်လိုက်မယ်ဆိုရင်လက်ရှိဒီကျင်ညာထားတဲ့ဟာတွေဒီတိုင်းနဲ့ပြည်နယ်မှာအများကြီးဖြစ်နေပါတယ်နော်ဒါကြောင့်မလို့သူတို့ဒီတိုင်းနဲ့ပြည်နယ်အရာတွတ်မယ်အချိုးစားအရာတွတ်မယ်ဆိုမြန်မာနိုင်ငံရဲ့တဝက်နေပါလောက်ဟာသူတို့အနေနဲ့ဟလာဒီထိန်းချုပ်လို့မရတော့ဘူးဟာသူတို့ရဲ့အုပ်ချုပ်မှုအောက်မှာမရှိတော့ဘူးဆိုတော့သူတို့ကိုယ်တိုင်ဝန်ခံလိုက်တာပဲဖြစ်ပါတယ
်ဒီ CDM တပ်တော်သားတွေရဲ့လှုပ်ရှားမှုကဒီစစ်ကောင်စီပေါ်မှာအချိုးတက်ရောက်မှုတွေပေါ်တော့အဲ့ဒီအတိုင်းဒါဘယ်လောက်ထိရှိလဲရှင်
ဟုတ်ကဲ့ပထမဆုံးတော့ကျွန်တော်တို့ဒါပြီးခဲ့တဲ့ဒီကာလအတွင်းမှာဆိုလို့ရှိရင်ဒီတရားဝင်ပေါ့နော်ဒီကျွန်တော်တို့ဒီပေါ်ပေါ်ထန်ထန်လှုပ်ရှားပြီးတော့မှထွက်လာတဲ့အရေးအတွက်တွေဟာ3000ဝန်းကျင်ရှိပါတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီမထင်မရှားနဲ့ပေါ့နော်တို့ဒီ CDN အနေနဲ့မဟုတ်ဘူးဒါပေမဲ့လက်ရှိဒီတက်ထဲရဲ့အခြေအနေကိုစိတ်ပြတ်ပြီးတော့ထွက်လာတဲ့ဒါအရေးအတွက်တွေကလည်းကျွန်တော်တို့ထောင်ပေါင်းများစွာရှိပါတယ်ဆိုတော့အဲ့ဒီရဲ့တက်ရောက်မှုတွေအဓိကဘာလဲဆိုတော့စစ်တပ်ကိုတို့ရဲ့ဟလာဒီစစ်သားတွေကိုယ်တိုင်တပ်မတော်သားတွေကိုယ်တိုင်ကလက်မခံတော့ဘူးဆိုတာကိုပြသလိုက်တာဖြစ်ပါတယ်။အရေးတွက်အားဖြင့်ကိုဆုံရှားမှုအားဖြင့်ကိုကြည့်မယ်ဆိုရင်ဒါသမိုင်းမှာဒီအကြီးမားဆုံးကျွန်တော်တို့ဒါဟိုတပ်တွေပြောင်းမှုတစ်ခုဖြစ်ပါတယ်။အရင်တုန်းကလည်းရှိခဲ့ပေမဲ့ဒီအခုဒီမှာပါဝင်ခဲ့ကြတဲ့သူတွေဟာလက်ရှိဒီတော်လှန်ရေးနဲ့အတူအဆုံးထိပါဝင်ကြသလိုအင်အားလည်းများပါတယ
်။အခုဒီတစ်ချိန်ဆရာနာသိတဲ့အချိန်မှာဒီစစ်တပ်ကနေထွက်လာတဲ့သူပေါ့နော်ကိုကြီးတူတာတို့ပါဝင်ဒီထွက်လာတဲ့သူတွေအရေးအတွက်ကဘာကြောင့်ဒီလောက်များတာလဲရှင
်အဲ့ဒါကတော့ကျွန်တော်တို့ဒီဒီမိုကရေစီအစိုးရအကြောင်းလို့ပဲပြောမှာဖြစ်ပါကျွန်တော်ပြီးခဲ့တဲ့10နှစ်မှာပေါ့နော်ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လမ်းစာတွေမြင်တယ်ဆိုတော့ကျွန်တော်တို့နောက်တစ်ခါဒီဆက်သွယ်ရေးကြောင်းလည်းပါပါတယ်ဒီခက်မှာကျွန်တော်တို့ဒီကဘာကိုလှမ်းကြည့်လို့ရနေဒီဘေးကိုကျွန်တော်ဘေးမှာရှိနေတဲ့ နိုင်ငံမှာရှိနေတဲ့နိုင်ငံသားတွေဟာဘယ်လိုမျိုးထက်တန်းနေလဲဆိုတော့ကျွန်တော်တို့ကိုယ်တိုင်ပညာတတ်လာကြပြီပေါ့နော်ဒါဒီတချောင်းရင်းဖြစ်ပါတယ်နောက်တစ်ခုကကြတော့ဒီတော်လိုင်းရဲ့အရှိန်ကြောင့်ဖြစ်ပါတယ်အရင်ကတည်းကကျွန်တော်တို့ဒီလူတွေဟာပါဝင်ချင်ကြတယ်ပါလဲပါဝင်ပါတယ်တိုးတော့သူတို့ဒီဆက်ပြီးတော့ဟိုမပါဝင်နိုင်ကြဘူးအခုကျတော့ဒီတော်လိုင်းရဲ့အရှိန်ဟာစကြရရနေပြီးတော ျွန်တော်တို့လက်နက်ကန်လမ်းစဉ်ကိုတွားတဲ့အခါမှာအစပိုင်းမှာတော့မတိတာပဲအခုဒီတစ်နှစ်နှစ်နှစ်ကြာတဲ့အခါမှာအချိန်တစ်ဖြည်းဖြည်းကြီးလာဆိုတော့အဲ့ဒီတိုက်ရောက်မှုကြောင့်ပဲဒီသူတို့အထဲထဲမှာဆက်နေဖို့ရာအဆင်မပြေဘူးဆိုတော့တိလာတဲ့အတွက်ကြောင့်မလို့ဒီရဲနဲ့ဒီစစ်သားပေါင်းဟာလာဒီ2000ကျော် 3000 လောက်ထိထွက်လာတာဒါအင်မတန်များပြားတဲ့ပမာဏဖြစ်ပါတယ်ဗျဆိုတော့ဒီပမာဏထွက်လာရခြင်းအဓိကအကြောင်းရင်းနှစ်ချက်ကတော့တစ်ချက်ကတော့သူတို့ကိုယ်တိုင်ပညာတက်လာတယ်နောက်ဒုတိယအချက်ကတော့ဒီစစ်တပ်ဟာရှုံးနေတာကြောင့်ဖြစ်ပါ
နောက်ပြီးတော့ဒီစစ်တပ်ကပေါ့နော်ထွက်လာတဲ့သူတွေကိုကြည့်မယ်ဆိုရင်လေဒီပိုကြီးနောက်ပြီးတော့အဲ့လိုအဆင့်နေပေါ့လေအဲ့ဒီဒီမှာအလိုစစ်သားအဲ့လိုမျိုးတပ်သားပေါ့လေအဲ့လိုအဆင့်လိုက်တွေရှိတဲ့နေရာမှာပေါ့လေတကယ်ဟိုသူတို့ဟိုအဆင့်မြင့်နေဟိုအရာရှိဒီမပါဘူးဆိုတဲ့အနေအထားကိုကြည့်မယ်ဆိုရင်ရောဘာကြောင့်သူတို့ဒီတပ်ပိုင်းမှာဒီဟိုအဆင့်မြင့်အရာရှိတွေဘိုင်းကစွန့်ခွာတဲ့လူတွေမရှိတာလဲရှင
်ဆိုတော့ဒါတော့နှစ်ချက်ရှိတာပေါ့နော်တစ်ချက်ကတော့သူတို့ယာရုအရန်ကြီးရဲ့သူတွေမှာကဒီမတရားသဖြင့်ရထားတဲ့ပိုင်ဆိုင်မှုတွေရှိရယ်ဆိုတော့အဲ့ပိုင်ဆိုင်မှုတွေဒီအာတေးကြတယ်သူတို့လုံလိုက်ပြီးဆိုတော့ဒီလက်ရှိရှိနေတဲ့ဒီစစ်တပ်ကအကြီးကြီးတွေကတိမ်းတယ်အဲ့ဒီခါမှာသူတို့ရဲ့ကိုပိုင်အစွမ်းစားနဲ့ရက်တီဖို့ရာသူတို့မှာအရေးသွေးလည်းမရှိဘူးရေးချင်းလည်းမရှိဘူးဆိုတဲ့အခါကျတော့သူတို့ဒီအဲ့ဒီအရာကိုသူတို့ဆုံးရှုံးမှာကြောက်ပါတယ်အဲ့နောက်တစ်ခါတချို့သူတွေကကြတော့ဘာဖြစ်တယ်လဲဆိုတော့ကျွန်တော်တို့ဖြတ်စည်းခံလိုက်ရတယ်ဘာလို့ဆိုတော့ဒီစစ်တပ်ထဲမှာကကျွန်တော်တို့ဒီဘရင်စနစ်လိုပဲပေါ့နော်ဟိုအာဥမာဒီလောက်ငယ်သားတွေနဲ့ဒီအရာရှိတွေဈားထဲမှာဆိုရင်တို့ရဲ့ဝေယဝိဆရတွေလုပ်ပေးတာအစအဲ့လိုမျိုးဘဝနေပြီမဲ့တို့နေရတယ်နေရတဲ့ခါကျတော့ဒီကျွန်တော်တို့ပြီးခဲ့တဲ့ဟလာလပိုင်းဒီမှာဆိုလို့ရှိရင်ဒါဂျိုင်းတိုင်မှုတယောက်ပေါ့နော်တို့လာပါတယ်ထွက်လာတယ်ပေါ့ထွက်လာတဲ့အချိန်မှာသူ့အတွက်ကိုဒီစားဖို့တွေဟလာနေဖို့ထိုင်ဖို့တွေစီစဉ်ပေးနေပြီမဲ့သူ့အနေနဲ့ဘလို့ခံစားနေရလဲဆိုတော့သူ့ဘဝကလက်သွားလို့ခံစားဘာဖြစ်လဲဆိုတော့ဟိုသူအရင်တော့ရထားတဲ့ဟလာဒီအာယာတူရဲ့စီးစိန်ရဲ့ဟာကသူ့အတွက်အပူလိုဖြစ်နေတာပေါ့နော်လက်ရှိချိန်မှာကျတော့သူ့အိဘိနာမှာသူ့ဘယ်သူမှခါရနေရမရှိဒါမဲ့ဒါပုံမှန်ပဲပုံမှန်ကဘာအဲ့တော့ပုံမှန်ကဘာမှာသူတို့နေနိုင်ဖို့တောင်းမှာမနေနိုင်တော့လောက်အောင်ဘုံနောက်တည်းဖြတ်စည်းခံထားဆိုတော့အဓိကအကြောင်းအရာနှစ်ချက်ပေါ့ကျွန်တော်တို့သူတို့ဒီသူရဲ့လက်ရှိပိုင်ဆိုင်မှုတွေပေါ့နော်ပိုင်ဆိုင်မှုတွေဆုံးရှုံးမှာတကြောင်ပါအဲ့ဒါကတော့အင်မတန်ကျွန်တော်တို့ဒီရာထူးကြီးတဲ့သူတွေသူတို့ကတော့ကျွေးဝချမ်းသာမှုတွေအင်မတန်များတယ်ဆိုတော့သူတို့ဒါဆုံးရှုံးမခံနိုင်ဘူးနောက်တစ်ခုကတော့သူတို့အုံနောက်တွေကဖျက်ဆီးခံထားရတယ်ပုံမှန်အလုပ်တော့သူတို့မလုပ်နိုင်တော့ပုံမှန်လူတွေနဲ့ဒန်းတူမဟုတ်ဘူးဆိုတဲ့အယူမှားတွေရိုက်သွင်းခံထားရတဲ့အခါမှာပုံမှန်လူတယောက်လုပ်တဲ့ကိုပါတာကိုစားဖို့စီမံတယ်ကိုဝေကိုလျှော်တယ်ဟလာဟိုဈေးဝယ်တန်းစီရဲဒါဒီဟိုတော့သူတို့လုတ်ဖို့ရသူတို့အုံနောက်ကြီးကပုံမှန်စွမ်းဆောင်ရမရှိတော့တဲ့အခါမှာသူတို့ဒီလိုမျိုးဟလာလုတ်ဖို့ဟိုစိတ်တည်ရရောဒီဉာဏ်ပညာရရောမရှိတော့တာ
အဲ့တော့အခုဒိုင်းမီကိုဟိုပြန်ပြီးတော့တိဆောက်တဲ့အခါမှာပေါ့နော်ဒီဆရာနာတိမ်မှုကိုဟိုဆန့်ကျင်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေရောနိုင်ငံရေးအဖွဲ့တွေရောပေါ့လေဒါဒီလူတို့ပိုင်းကောင်မြင်တာကဒီလက်ရှိစစ်တပ်ကိုပြောင်းကိုပြောင်းလဲရမယ်ဆိုတော့အဲအမြင်နေပေါ့လေရှိနေတဲ့ခါကျတော့ကိုညီတူတာတို့အနေနဲ့ရောအဲ့လိုစစ်တပ်ပြုပြင်ပြောင်းလဲရေးအပိုင်းကိုဘယ်လိုမြင်လဲရှင
်လက်ရှိကတော့ဒီစစ်တပ်ကပြုပြင်ပြောင်းလဲရေးလမ်းကြောင်းတော်လို့မရတော့ဒါတော့တေးကြပါဘူးဆိုတော့ကျွန်တော်ပထမပိုင်းမှာဒီပထမတစ်နှစ်လောက်မှာတော့ကျွန်တော်တို့မျှော်လင့်ကြည့်တယ်နောက်တစ်ခါရနိုင်မလားလို့လမ်းကြောင်းဖွင့်ပေးခဲ့တယ်အခုဆိုတာနှစ်နှစ်ကျော်သွားတဲ့အခါမှာတိုင်းကြီးမှာဆုံးရှုံးမှုကလည်းအင်မတန်ကြီးသွားနစ်နာမှုလည်းကြီးပြီဆိုတော့နောက်တစ်ခါဒီစစ်တပ်ရဲ့အတိတ်ရားမဟုတ်ဟိုအတိတ်ရားမရတော့ဘူးဆိုတဲ့ဟာလေဒီပြည်သူတွေအားလုံးရဲ့ကြားထဲမှာခိုင်မာသွားဒီလိုပဲဒီနိုင်ငံရေးအရာတော်လက်ကောင်းပေါ့နော်ဒါတိုင်းကလက်နက်ကင်အဖွဲ့တွေမှာဆိုလည်းဒီလိုပါပဲတချို့တော့ဒီတိုင်းနာလက်နက်ကင်အဖွဲ့တွေဆိုရင်ကျွန်တော်သတိထားမိပါလိမ့်မယ်သူတို့စစ်တပ်တွေဒီလောက်ထိလမ်းဆိုးဆိုးယူရှောက်တံမကောင်းသေးဘူးအာနာသိန်းနဲ့အဆင့်လောက်ပဲလုံမယ်အခုလိုမျိုးဟာလာကိုယ့်ရဲ့ဒီမမှာရှိနေတဲ့ပြည်သူတွေရောတတ်နိုင်ပွဲမရှိဘူးဆိုပြီးတော့မှဒါစောင့်ကြည့်တဲ့ကာလတွေပေးတာရှိပါတယ်တချို့တိုင်းတော့ဖွဲ့စည်းဒါမဲ့သ တို့ကိုယ်တိုင်လည်းဘာလို့နားလေလာလဲဆိုစစ်တပ်ဟာဘလို့မကိုဒီဟိုပြောင်းလဲနိုင်မှာမဟုတ်သူတို့ရဲ့တည်ကိုကသူတို့ရဲ့ဟိုကြားထဲမှာသူတို့ရဲ့မျိုးရိုးပီစားကိုကလုံးဝကိုကျွန်တော်တို့တက်ပြန်လုံးဝမယ်အနေအထားမျိုးဖြစ်သွားပြီ။ဒါဆိုနှစ်ပေါင်းများစွာဒီအယူဝါဒအမှားတွေနောက်တစ်ခါဒီစံနှုန်းနှိမ့်တဲ့တန်မိုးတွေနဲ့ရှင်တန်နဲ့ဖွဲ့စည်းဖြစ်သွားတဲ့အခါမှာကျွန်တော်တို့ဒီပြောင်းလဲဖို့ကဘလို့မှမဖြစ်နိုင်တော့ဒါကြောင့်မလို့ကျွန်တော်တို့ဒီလုံးဝကိုအစားထိုးအောင်နဲ့အနေအထားဖြစ်လာအောင်ဆက်
တဲ့ဖက်မှာကြတော့ဟိုစစ်တပ်မှာလက်နက်ရှိနေတဲ့အများလန်းလဲဒီသူတို့ဟာဒီလက်နက်အားကိုနေတိုင်းပြည်ကိုအုပ်ချုပ်နေတယ်ဆိုတော့ဟိုလို့လက်ခံထားတဲ့သူတွေဘက်ကကြတော့ဒါဒီလိုတိုင်းပြည်ပြန်ပြီးတော့ပြောင်းလဲရေးအတွက်ကစစ်တပ်နဲ့ဟိုပူးပေါင်းရမယ်စစ်တပ်နဲ့ပူးပေါင်းဆောင်ရွက်ရမယ်ဆိုတဲ့သဘောထားအမြင်တွေလည်းရှိတယ်အဲ့တော့ဒီပေါ်မှာကိုကြီးတူတာရဲ့အုံသက်ချက်ဘယ်လိုရှိလဲရှင
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒါဆိုရင်တော့ကျွန်တော်တမိုင်းကိုပဲပြန်ကြည့်ရအောင်နော်ဆိုတော့တမိုင်းမှာဆိုလဲကျွန်တော်တို့ဒီ1990ရွေးကောက်ပွဲမအောင်မမြင်ဖြစ်တယ်ကြားလဲလုံးဝမဖြစ်ဘူးတခါပြီးတော့သူတို့ပြုရင်ကြောင်းလဲဆိုပြီးတော့ကျွန်တော်2010မှာဒါအစိုးရအနေနဲ့ပေါ့နော်ဖွဲ့တယ်အဲ့တော့အဲ့ချိန်မှာဒီပြည်သူတွေဘက်ကကိုယ်စားလှယ်တွေဒင်းပြချက်ပြမပါနိုင်ပေမဲ့ဒါပြုပြင်ကြောင်းလဲလမ်းကြောင်းကိုတွားတယ်လို့ပြောလို့ရပါတယ်ဆိုတော့အဲ့ကာလတွေမှာယုံကြည်ပေးခဲ့ကြတယ်ပြည်သူတွေရောဒီနိုင်ငံရေးအစုအဖွဲ့တွေရောတော်တော်ကျွန်တော်တို့ဒီ2020ရွေးကောက်ပွဲရလက်ပြီးတဲ့အခါမှာသူတို့အလားတူပဲဒီပုံစံကိုပဲပြန်လျှောက်လျှောက်တဲ့အခါကျတော့သူတို့ရဲ့ဟာလာတွားကျင်တဲ့ပုံစံဒီဟိုလက်လက်ရှိတဲ့အဖွဲ့အစည်းအတိုင်းပြီးမှာဒီအခုလက်ရှိလိုပဲဥပဒေပြုရေးအာဏာအုပ်ချုပ်ရေးအာဏာတရားစီရင်အာဏာတွေကိုတိုင်ဆွဲခြင်းနဲ့ဒါတွေကိုချဲ့လေခြင်းနဲ့ဆိုတော့ဒီအယူဆကလုံးဝမပြောင်းဘူးဆိုတော့ဒါဒီကနိုင်ငံတော့လုံးဝမကောင်းဒီဟာကိုဆက်ပြီးတော့တွားနေဒီနိုင်ငံကြောင်းလေးကကျွန်တော်တို့ဆက်ပြီးတော့ပြည်ရယ်ဆိုရင်ဒီကစားပွဲကဒီတိုင်းပဲအလားတူနောက်တစ်ချိန်ချက်ဖြစ်ပါဘူးသူတို့ဘလို့မကြတိုင်းသူတို့စိတ်ထဲမှာအဆင်မပြေတိုင်းဒီအရင်လျှောက်ခဲ့တဲ့လမ်းဟောင်းလမ်းမကြီးပဲသူတို့ဆက်လျှောက်ဆိုတော့ဒါရီကကျွန်တော်ရက်တက်မှုအချိန်ပြန်လာပြီအဲ့တော့ဒီလိုပြောချင်းဟာစစ်တပ်နဲ့လုံးဝဒီအပေးယူမလုပ်ဘူးလို့မဟုတ်စစ်တပ်ကသူတို့လုံးဝပြုပြင်ပြောင်းလဲဖို့အတွက်ဝင်ချတောင်းပန်တာတွေဒီအာမခံတာတွေနော်သူတို့စစ်တပ်ရဲ့အဖော်မှာဒီနိုင်ငံတော်ပေါ့နော်နိုင်ငံတော်ရဲ့ဒီအစိုးရတည်းရဲ့ကလုံးဝထိန်းချုပ်မှုအပြည့်ရှိတဲ့အခြေအနေမျိုးဆိုရင်တော့စက်တက်ဒီလုံးဝဖြတ်စည်းစရာမလိုဘဲနဲ့ကျွန်တော်တို့ဒီပြုပြင်ပြောင်းလဲလို့ရတဲ့ပုံစံဖြစ်ပါလိမ့်မယ်။သို့တော့အဲ့အခြေအနေမဟုတ်ခဲနဲ့ငကူလိုပဲကျွန်တော်တို့ညှိနှိုင်းရုံအဆင့်နဲ့ကတော့ဒီပြဿနာတွေကြီးလေသွားနိုင်မယ်လို့အထင်လို့ခင်ဗျ။
ဒီနိုင်ငံတကာရဲ့ပါဝင်မှုအခမ်းအနားပေါ့နော်အနောက်နိုင်ငံတွေနောက်တစ်ခါဒီလုံခြုံရေးကောင်စီနောက်ကုလသမဂ္ဂအဲဒါတွေကနေပြီးတော့မြန်မာနိုင်ငံအရေးမှာသူတို့ဟိုကုညီပါဝင်ဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဟိုကုညီတုဒ္ဒရဲ့အမြင်ရောဘယ်လိုရှိလဲရှင်
ဆိုတော့အခုဒီအခြေအနေကာလမှာတော့တဖြည်းဖြည်းတော်တော်လေးကိုအားရဖို့ကောင်းပါတယ်ဆိုတော့ဒီအနောက်မှာဆိုလို့ရှိရင်ကျွန်တော်ဒီတကယ်ဩဇာကြီးရဲ့ဒါအမေရိကန်နိုင်ငံလိုနိုင်ငံမျိုးကမိစိမ်းပြလိုက်တဲ့အခါမှာတခြားတက်ရောက်မှုများစွာဖြစ်ပါတယ်အဲ့တော့ဒီရပိုင်းအတွင်းမှာပဲကျွန်တော်ဒီအာဆီယံမှာဆိုလို့ရှိရင်ဒါအင်ဒိုနီးရှားဘက်ကဆိုရင်လက်ရှိဒီအာဆီယံဆွေးနွေးပွဲတွေမှာဒီ NUG ကို NUG မှာရှိနေတဲ့ဟလာဝင်ကြီးတွေကိုဒါစကောင်းဝိုင်းမှာသူတို့ရဲ့အမြင်တွေကိုပြောဆိုဆွေးနွေးခွင့်ရှိတင်တယ်ဆိုတဲ့ဟာမျိုးတရားဝင်ထုတ်ပေါ်လာပါတယ်တခြားတခြားဒီဒေတာတွင်းမှာဆိုလဲဒါစင်ကာပူလိုနိုင်ငံမျိုးဆိုရင်ဒီစစ်ဘိုလ်ချုပ်တွေပါဝင်တဲ့ပဲဆွေးနွေးပွဲမှာမတက်ဘူးဆိုရဲဟလာကျွန်တော်တို့သဘောထားတွေထုတ်ပြန်လာဆိုတော့နိုင်ငံတကာရပ်ဝန်းကနော်နိုင်ငံတကာရပ်ဝန်းကဒါကျွန်တော်တို့ရဲ့မြန်မာအရေးအပေါ်မှာဒီအာရုံစိုက်မှုကတဖြည်းဖြည်းကောင်းလာတယ်လို့ကျွန်တော်တို့မြင်ပါတယ်နောက်တစ်ခါကျွန်တော်တို့အရင်တော့ကဒီဟိုနှစ်ဖက်ခွပြီးတော့မဟုတ်ပါနော်ဒီကစားနေရတရုတ်လိုနိုင်ငံမျိုးတွေတောင်မှစစ်ကောင်စီဘက်မှရက်လိုက်ခြင်းအဖြစ်တို့တို့အချိုးမရှိဘူးဆိုတော့သိလာတဲ့အခါမှာတို့တွေစစ်ကောင်စီတို့ကအချိုးအရာတွေမရက်တည်ပေးခဲ့တဲ့အခြေအနေတွေလည်းဒီလာပိုင်းတွေမှာဖြစ်ပါတယ်ဒီနိုင်ငံတကာရဲ့ထောက်ပံ့အခုလက်ရှိရနိုင်ငံတကာရဲ့ယက်တီချက်ဟာလက်ရှိအပြောင်းလဲပုံမှာအင်မတန်တက်ရောက်မှုကြီးပါတယ်သူတို့ရဲ့ဒီယက်တီချက်သူတို့ရဲ့ဟိုပေးတဲ့ခွန်အားတွေကြောင့်လေဒီဗီဒူတွေဟာပို့ပြီးတော့ဒီအခက်ခဲတွေကိုရင်ဆိုင်ဖို့စော်ထားဖို့အတွက်အင်အားတွေရှိပြီးတော့အခုလိုရှိန်ဝန်ဆက်ကောင်းနေတာဖြစ်တယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုနီဒူတာရဲ့အခုလိုမျိုးဟို VOE မြန်မာပိုင်းကနေပြီးတော့ဆက်သွယ်နေတာကိုဖြေကြားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်
โอเคเยี่ยมมาก
ญาติดิโมคราซีเยียซีซั่นนี้น้องเซจิชูอัปเดตได้ด้วยที่สุดที่ดีมากเลยญาติอินเทอร์เน็ตเนาะ
Sirian Boi Nitu Dago, my engineering set to a Mimian Garapi Bare, Vuegani, Nasen IT Sabido, and Lumpini Barekamia.
Streaman Riabu Yiki de Digni Kema, Kabatine, Paye Ditamabe Yoni Basi, Clotichen Nila Yone, Streaman Ria Unimabi. Lakali Ned Chetta Yone, Ya Unime, Trinui, Nangayi Pisinui, Tekeboa, Selanui. One click.
ကလုတ်တချက်နှစ်ယုံနဲ့ကမာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းပင်နေရာကပဲဖြစ်ဖြစ် February 1st, 2019
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအတန်တိတ်တပိတ်ရဲ့အင်အားနှစ်ထောင်ချစ်ခံကြုပ်ပြိုလဲသွားတဲ့စစ်ကောင်စီအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွင်းနိုင်ပါရွေးကောက်ပွဲကတက်လာတဲ့ပြည်သူအစိုးရစီကနေစစ်တပ်ကအာဏာသိမ်းခဲ့တာနှစ်နှစ်ပြည့်တဲ့နေ့2023ဖေဖော်ဝါရီတရက်နေ့မှာတနင်္ဂနွေလုံးတိတ်ဆိတ်င
Yangon, Mandalay, Moya, a sachide, mujidu, a parwin, sita mudo, pite, me mulu, niari, maba, lama riboma, lutu, kime, they say needed me and Gwendrigo, social media, the name media, rima, me and Trigaya bare. Myama birima, silence right down, yang the nipi melu, Gavamaro, Sigonsigo, Webanda, Shoshadan, Danka peso, ye you dandria, Toto nyanidelu, suya maba. Myama bidure, nanga ye si voyene, Lumuisare gana zoma, Pedoka bounzo ne chung tuya sire, Siana de mun nipi jima, Uroba damaga, Breday America, Canada, New Zealand, Norway, Tongoria, Switzerland, Australia, Ukraine, Savia, Sare, Nangan Rune, Achan Nangamon Sana Nangan Duga, Nangan Jai, Wunjiriha, Putu Jinja Jetzong, Topiangere, Vioe Drema, Popiage Bari, Eri Putu Jinja Jema, Myama Sitaye, Champemudu, Chechen Yapu, Deame Pantadu, Chechen Lubibu, Ludajinsa Namu Tauku, Beguin Pubu, Lunesu Aperigo, Gagwe Bibune, Myama Luduya, Lukun Yirigo, Liza Budu, Low Song Gwen Yazime, Kula Domaga Lunyu Yikonsi Ye, Myama Nengan Sanya Sungbya Che Ma, Natang Chawa Chowseku, Cham Makere Epo, Juzo Jang Po Bia Tabare.
To Dubare. ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတယုံရှိမှာတော့ထောင်နဲ့ချီရဲ့ထိုင်းရောက်မြန်မာတွေဟာစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပေါ်တုံးမှုတွေပြုလုပ်ခဲ့ကြပါတယ်။အာဆီယံအလှည့်ကြဥက္ကဋ္ဌအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုရိုကလည်းမြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ရပ်ပေါ်မှာအင်ဒိုနီးရှားအနေနဲ့ဂရီကဝတ်ထားရှိပြီးဆောင်ရွက်မှာဖြစ်ပေမဲ့မြန်မာနိုင်ငံပြည် မှပြောကြားခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကလည်းမြန်မာစစ်ကောင်စီဟာဥပဒေနဲ့မညီသလိုတရားလည်းမဝင်ဘူးလို့ဇန်နဝါရီလ30ရက်နေ့ကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာကထောက်ခံကြဖို့လည်းတိုက်တွန်းခဲ့ပါတယ်
။အခုလိုအာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကစစ်ကောင်စီရဲ့လှုပ်ရက်တွေကိုဝေဖန်ချုပ်ရှာအရေးယူမှုတွေလှုပ်ဆောင်နေချိန်မှာပဲစစ်ကောင်စီဟာအရေးပေါ်ကာလပြဋ္ဌာန်းချက်ကိုနောက်ထပ်6လတက်တန်းတိုးခဲ့ပါတယ်။2007အခြေခံဥပဒေရဲ့ပုံမှ425အရာတိုးတယ်လို့ဆိုပါတယ်။ဒါပေမဲ့ပုံမှ425မှာအရေးပေါ်ကာလကိုတာမန်အခြေအနေမဟုတ်ရင်မလုပ်ရမယ်ဆိုတာဖော်ပြထားတာမပါရှိပါဘူး။စစ်ကောင်စီဟာ သူတို့ခံကြုပ်ဖြစ်အသုံးချနေတယ်2007ခြေခံဥပဒေကိုပင်လေးစားခြင်းလိုက်နာခြင်းမရှိတော့ပါဘူးနှစ်ထောင်ရှစ်ကိုရှုပ်ဖောက်ပြီးအာဏာသိမ်းထားပြီမယ်အာဏာထိန်းတယ်လို့မလိမ့်တပတ်လုပ်ပါတယ်အခုတော့စစ်ကောင်စီဟာ2007ခြေခံဥပဒေအကျတဲနဲ့တူကိုယ်တိုင်ရင်ဆိုင်နေရပါပြီဒါကြောင့်လေနိုင်ငံရေးလေလာသုံးသပ်သူဦးမြအေးကစစ်ကောင်စီကိုယ်တိုင်ကနှစ်ထောင်ရှစ်ထဲမှာပိတ်မိနေပြီလို့အေရဝတီ ဒီစစ်တပ်ကမြေပြင်မှာကျောင်းတွေကိုဘုံကျဲကျေးရွာတွေကိုမိရှုပ်ချုပ်ရေးနေနေတည်နေရေးဖိဖိစီစီလှုပ်ပိုက်ကစစ်ကောင်စီကိုအရင်ကပါဝင်ဖွဲ့စည်းတဲ့အတန်တူးတဲ့လောက်ရကြောင်မြန်မာနိုင်ငံကြီးဟာရှေ့မတိုးနောက်မဆုတ်ဖြစ်နေအောင်မယ်လို့မှတ်ချက်ပေးပါတယ်
ဆရာနာဒိန်းနာနှစ်နှစ်ပြည့်ရဲ့အချိန်မှာစစ်ကောင်စီတပ်တွေရဲ့တပ်ဖြတ်ခြင်းခံရသူပေါင်း2946ဦးတည်ရန်ပေးခံရသူက143ဦးဖမ်းဆီးခြင်းခံရသူက1388ဦးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရတဲ့ AAPP စည်းရုံးအရသိရပါတယ်။ဒါပြင်နှစ်နှစ်အတွင်းမှာတိုက်ပွဲပေါင်း8000ကျော်ဖြစ်ပွားခဲ့ပြီးနေအိမ်ပေါင်း9000ကျော်မိရှုပ်ဖျက်ဆီးတာခံခဲ့ရတယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာလေ့လာရေး Institute ISP မြန်မာကဖော်ပြထားပါတယ်။စီးပွားရေးပိုင်းကိုကြည့်ရင်လဲစက်ငွေတန်ဖိုးဟာ 35ရာခိုင်နှုန်းကနေ60ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။မြန်မာလူဦးရေရဲ့40ရာခိုင်နှုန်းဟာဆင်းရဲမွဲတိမ်မှုမြင့်အောက်ကိုရောက်သွားပါတယ်။စီးပွားရေးတိုးတက်မှုနှုန်းကတော့2023ခုနှစ်စက်တင်ဘာလမှာ3ရာခိုင်နှုန်းအထိတိုးတက်လာနိုင်တယ်လို့ခန့်မှန်းထားပေမဲ့ဒါဟာ2019ခုနှစ်နဲ့နှိုင်းယှဉ်ရင်တော့73ရာခိုင်နှုန်းလျော့နေနေသေးတယ်လို့ကမ္ဘာ့ပံအစီရင်ခံစာကအဆိုပါတယ်။
လူဦးရေစံကားတသမ3.7ဟာစားနပ်ရိတ်ကမလောက်မှုနဲ့အရင်ဆိုင်နေကြရပြီးနေရက်စွန့်ခွာရတဲ့ဒုက္ခတွေအရေအတွက်ဟာလည်းတသမ3.7ပြီလို့ကုလသမဂ္ဂစီရင်တွေကဆိုပါတယ်။ဒီကိန်းဂဏန်အချက်အလက်တွေကိုကြည့်ရင်ဆရာနာသိမ့်ပြီးနှစ်နှစ်ကြာချိန်မှာမြန်မာနိုင်ငံရဲ့အခြေအနေအရရဟာအတော်ဆိုးရွားနေပြီဆိုတာအထူးပြောစရာလိုမယ်မထင်တော့ပါဘူး။ဒုက္ခတွေပြဿနာလူကုန်ကူးမှုပြဿနာမူရစ်စေဝါကုန် မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကမြန်မာနိုင်ငံပြည်ထနာကိုဖြည့်ရှင်းနိုင်ဖို့နိုင်ငံတကာပူးပေါင်းတုံ့ပြန်မှုပုံစံသစ်ကအရေးပါတယ်လို့ဆိုထားပါတယ်။အဲ့ဒီပုံစံသစ်ဆိုတာကတော့အာဆီယံဘုံသဘောတူညီချက်9ရာအပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာအကောင်အထည်ဖော်စီဖို့စစ်ကောင်စီကိုပြင်းပြင်းထန်ထန်ဒဏ်ခတ်အရေးယူနိုင်ရေးနိုင်ငံတကာမဟာမိတ်အဖွဲ့ဖွဲ့စည်းဆောင်ရွက်ရေးဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
ကမ္ဘာမြေမာမီဒီယာမြင်ကွင်းကိုစောင်းပါရှင်ဖြည့်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မြန်မာပြည်မှာပေးစာကဏ္ဍကိုမကြာခင်မှာတင်ဆက်ပေးမှာပါ။ဒီမတိုင်ခင်တော့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေအခုနှစ် January 20အတွင်းမှာနိုင်ငံတော်တိုက်ပွဲပေါင်း330ကျော်ဖြစ်ပွားခဲ့ပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မတ်စုမှာဆက်အာနာသိမ့်မှုအလွန်နှစ်နှစ်တာကာလအတွင်းနိုင်ငံနဲ့ကလက်နက်ကိုင်တိုက်ပွဲပဋိပက္ခဖြစ်စဉ်တွေရဲ့အခြေအနေတွေကိုအချက်အလက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
ဆက်အာနာတိမ့်မှုအလုံးမြန်မာနိုင်ငံမှာလက်နက်ကင်ပြိပခါတိုက်ပွဲတွေ8100ကျော်ဖြစ်ပွားခဲ့ပါတယ်အဲ့ဒီထဲကတိုက်ပွဲ330ကျော်ကပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေခုနှစ်ဇန်နဝါရီ20အတွင်းမှာဖြစ်ပွားခဲ့တာပါ။အဲ့ဒီထဲက68ရာခိုင်နှုန်းကျော်ကစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေအကြားမှာဖြစ်ပွားခဲ့တာပါ။အနာသိမ့်မှုအလွန်တနိုင်ငံလုံးမှာရေချောင်းကနေတိုက်ခိုက်ခံရတာအကျဉ်900ကျော်ရှိခဲ့ပါတယ်။ဒီကရက်နှလာခွဲအတွင်းမှာပဲလေကြောင်းတိုက်ခိုက်ခံရတာတွေအချိန်190ကျော်ဖြစ်ပွားခဲ့ပါတယ်။ဒါဟာအာနာသိမ့်မှုအလွန်လေကြောင်းကနေတိုက်ခိုက်တာအားလုံးရဲ့24ရာခိုင်နှုန်းအထိရှိခဲ့တာပါ။နှစ်နှစ်တာကာလအတွင်းနိုင်ငံတော်ဝန်ကပြည်နယ်နဲ့တိုင်းအားလုံးမှာလက်နက်ကင်ပြိပခတ်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လက်နက်ကင်ပြိပခတ်တိုက်ပွဲတွေအများဆုံးဖြစ်ခဲ့တာကတော့ကရင်ပြည်နယ်မှာပါတိုက်ပွဲအားလုံးရဲ့54ရာခိုင်နှုန်းကျော်ဟာကရင်ပြည်နယ်ထဲမှာဖြစ်ခဲ့တာပါ စကိုင်းတိုင်းမှာတော့တိုက်ပွဲပေါင်း 1,000 ကျော်ဖြစ်ပြီးဒုတိယအများဆုံးဖြစ်ပါတယ်။နှစ်နှစ်တာအတွင်းမှာချင်းပြည်နယ်ကယားပြည်နယ်နဲ့စကိုင်းတိုင်းတွေကမြို့နယ်အလုံးနီးပါးမှာလက်နက်ကင်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။နိုင်ငံတော်ဝန်ကမြို့နယ်ပေါင်း193ခုထက်မနည်းမှာလက်နက်ကင်ပြည်ပခတ်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ချင်းပြည်နယ်ကမြို့နယ်တိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမင်းတပ်မြို့နယ်မှာအများဆုံးဖြစ်ခဲ့ပါတယ်။ကယားပြည်နယ်မှာတော့မဲဆဲမြို့နယ်ကလွယ်လို့ကြံမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စကိုင်းတိုင်းမှာလည်းမြို့နယ်ပေါင်း38ခုရှိတဲ့အထက်မှာ34ခုမှာတိုက်ပွဲတွေဖြစ်ပွားနေပါတယ
်။မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူ ISP မြန်မာရဲ့မြင်ကွင်းရဲ့မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။အခုကတော့မြန်မာပြည်မှာဘေးစာကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မအီးသနာကျော်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ VOA အစီအစဉ်တွေကို podcast ကနေနားထောင်ပါတယ်ဆိုရရေးလာတဲ့ဦးလာမြင့်ကတော့
မင်္ဂလာပါ BOE let law အခြေအနေက podcast တုံးရတာအဆင်ပြေဆုံးပါပဲ download ဆွဲထားပြီးနားထောင်ရတာဆိုတော့မီးမလာတဲ့အချိန်မှအဆင်ပြေပါတယ်တော်တော်များများက unicode ပြောင်းမထတော့စာဖတ်ရတာမှအဆင်မပြေပါဘူးဒီနှစ်ပြက်ကလေးလက်ဆောင်ပေးနေပြီလို့သိရတော့ရနိုင်ရင်လိုချင်ပါတယ်မြမပြည့်ရဲ့အကျိုးပြုအတန်နှွင့်ဌာနအဖြစ်ရက်တည်နိုင်ပါစေ
ဟုတ်ကဲ့ပါသူရဲ့လိပ်စာလည်းပို့လာပါတယ်ပြက်ကလေးတွေကတော့ပို့ပြီးသွားပြီဖြစ်ပါတယ်ရှင်ဒါပေမဲ့ဦးလာမြင့်အတွက်ပြက်ကလေးရှိသေးရင်ကျွန်မပို့ပေးပါလို့မှာပေးပါမယ်နော်Unicode ပြောင်းတဲ့ကိစ္စကလည်းကျွန်တော်တို့ VOA website တစ်ခုလုံးကြီးရဲ့ဒီ internet ပေါ်မှာရေးတဲ့စက်လုံးပုံတံလက်ခံမှုနဲ့သက်ဆိုင်နေတဲ့အတွက်ကြောင့်လို့ကြန့်ကြာနေတာဖြစ်ပါတယ်ရှင်။ကျွန်တော်တို့လည်းအများဆုံးပြောင်းနိုင်အောင်လို့ကြိုးစားနေပါတယ်နော်။နောက်ထပ်သောရရှင်တယောက်ပေးစာကဏ္ဍကနေစာလေးရေးပါတယ်ဆိုတဲ့သောရရှင်ကတော့ကျွန်တော်စကိုင်းတိုင်းမင်းငယ်မြို့နယ်ကျွန်းတော်ကြီးရွာကပါဖေဖေဦးတန်းဝင်းနဲ့မိမိဒေါ်ညိုကြီးတို့နဲ့အတူဆွေမျိုးတွေအားလုံးတတိယကျောင်းပြောပေးစီလိုပါတယ်။နှစ်တဲ့အတွက်မိဘနဲ့ဆွေမျိုးတွေကိုနှုတ်ဆက်လာတာဖြစ်ပါရဲ့နော်။ဒါပေမဲ့စာရေးလာတာဒီဇင်ဘာလကဖြစ်ပါတယ်ရှင်။သူ့ထက်အရင်ရေးထားတဲ့စာတွေကိုဖော်ပြပေးနေလို့ဒီစာကိုအခုဇန်နဝါရီလကျတော့မှဖော်ပြပေးလိုက်ရပါရဲ့နော်။သူကဒီဇင်ဘာအေးအေးဆုံးလားမလို့အဖေနဲ့အမေနွေနွေထွေးထွေးနေပေးကြပါလို့ပြောချင်ပါတယ်။အဖေကကျန်းမာရေးမကောင်းတော့စိတ်ပူရပါတယ်တဲ့။ကျွန်တော်ကထိုင်းမှာရောက်နေတော့အဝေးကပဲဆူတောင်းပေးနိုင်ပါတယ်။ဖေကိုအမြဲအားပေးနေပါတယ်တဲ့။မင်းကင်းမြို့နယ်ကျွန်းတော်ကြီးရွာကသူရဲ့နာမည်ကိုတော့ဒီသူ့ရဲ့အကောင့်မှာညွန်ဝင်းလို့ရေးထားတဲ့အတွက်ကြောင့်မလို့ကိုညွန်ဝင်းဖြစ်မယ်ထင်ပါတယ်နော်။ရှင်မျိုးတွေအားလုံးကိုနှုတ်ဆက်လာတာဖြစ်ပါတယ်။အရင်တုန်းကတော့မြန်မာပြည်ကဘေးစာများအစီအစဉ်မှာသောရရှင်တွေဒီကိုချစ်ခင်နှစ်သက်တဲ့သူတွေကိုတေးတောင်းတဲ့အစီအစဉ်လေးတေးလက်ဆောင်ကဏ္ဍလေးရှိရမလို့အဲဒီကနေအဲ့လိုမျိုးတေးတောင်းတဲ့အစီအစဉ်တွေမှာဒီလိုစာလေးတွေရရှိတတ်ပါတယ်နော်။အခုတော့အချိန်အခက်ခဲကြောင့်ကျွန်တော်တို့ဒီသချင်းအစီအစဉ်ကိုလည်းရပ်ထားရတဲ့အတွက်ကြောင့်မလို့အခုလိုမျိုးပဲစာရေးပြီးတော့သူအမှားလွားပါလာတာဖြစ်ပါတယ်။တော်ရှင်နေမြန်မာပြည်ကပေးစာများအစီအစဉ်ကိုစာရေးကြတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့သူတို့လူမှုဘဝနေစဉ်ကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေလည်းအမြဲတမ်းပါရှိပါတယ်နော်။အဲဒီကစာတချို့ကိုလည်းအမြဲတမ်းဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေပါတယ်။ခိတမလေးရှားကကိုဆိုးမင်းထက်ပါသူကတော့ရဝေးကိုရောက်နေပေမဲ့လည်းမြန်မာနိုင်ငံမှာဖြစ်နေတဲ့နေစဉ်အခက်အခဲတွေနဲ့ပတ်သက်ပြီးတော့အထူးစာနာမိပါတယ်ဆိုပြီးအခုလိုရေးလာပါတယ်
VOA ရဲ့ထုတ်လွှင့်မှုအစီအစဉ်တွေကိုအလတ်ချိန်ရောအိတ်ဆက်အနာယူချိန်ပါအစဉ်မြဲနားထောင်နေပါတယ်အထူးသဖြင့်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်ရောဒေါ်လာဈေးတက်မှုတွေကြောင့် စာဝတ်နေရင်းနဲ့စိုက်ပျိုးသီးနှံထုတ်လုပ်မှုတွေဟာအများဆုံးထိခိုက်လာနေပါတယ်ပြီးပေါထွက်ခွာအလုပ်လုပ်ကြလူတွေအတွက်လည်းအရန်ကိုအခက်အခဲရှိနေပါတယ်အခုလိုအခက်အခဲများစွာရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်အဆင်ပြေချုံးမွေ့စေမယ့်နီလန်ကောင်းတွေအမြန်ရရှိစေချင်ပါတယ်ပြီးပေါမှာနေရပြီမဲ့ကို့မွေးရဇာတိအမိမြေမြန်မာပြည်ကိုအထူးသဖြင့်အေဂျန်တာယာဝဖြိုးတဲ့နိုင်ငံအဖြစ်ဘဝနေဝင်ခြင်းမရောက်ခင်မှာမြင်တွေ့ခြင်းမိပါတယ်မြန်မာပြည်သူပြည်သားတွေလည်းအခုလိုဒုက္ခဘေးရန်တွေအမျိုးမျိုးကနေအမြန်ကင်းဝေးကြပါစေလို့ခိတမလေးရှားနိုင်ငံကနေရောညပါဆုတောင်းနေပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ VOA 1 to 1 သားတွေလည်းနေကောင်းချမ်းမာစိတ်နှလုံးရှင်ပြုံးကြပါစေဗျာ။ကျွန်တော်ခိတမလေးရှားဆွန်မင်းထပ်ပါဗျာ
။ဒါကတော့မလေးရှားကကိုဆွန်မင်းထက်သူ့ရဲ့အမိမြေဖြစ်တဲ့မြန်မာနိုင်ငံကပြည်သူတွေဒုက္ခဘေးရန်တွေကြားကနေပြီးတော့အမြန်ဆုံးကင်းဝေးပါစေဆိုပြီးတောင်းဆုပြုပါတယ်ဆိုပြီးတော့ရေးလာတာဖြစ်ပါတယ်ရှင်။နေသူအရောက်ခံဆိုတဲ့တရားရှင်ရေးလာတဲ့စာလေးကိုကျွန်မဝေမျှပေးချင်ပါတယ်။ဘာလို့လဲဆိုတော့အခုတလောဖတ်နေရတဲ့သတင်းတွေမှာမြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေဒီထိုင်းနိုင်ငံနဲ့တရားမဝင်တွားရောက်ကြရပြီးတော့မှဂျာမန်လူကုန်ကူးရီရဲ့ဘေးဒုက္ခတွေနဲ့ရင်ဆိုင်နေရတာတွေနောက်ပြီးတော့ကိုတွားချင်တဲ့နေရာမရောက်ခင်မှာကားမှောက်ပြီးတော့လူတွေတေချေကြရတဲ့သတင်းတွေကိုမကြာခဏကြားနေရလို့ဖြစ်ပါတယ်။ဖမ်းဆီးခံရတဲ့သတင်းတွေလည်းမကြာခဏဆိုလိုတက်လာရတာပါနော်။အခုစာဖော်ပြမဲ့သောရရှင်ကတော့ထိုင်းနိုင်ငံရောက်နေတဲ့သောရရှင်မှာသူကတော့လမ်းမှာဘေးမတည်ရမခအဖြတ်ကျော်နိုင်ခဲ့ပြီးတော့ထိုင်းနိုင်ငံကိုရောက်သွားတဲ့သူဖြစ်ပါတယ်နော်။သူကအခုလိုမျိုးသူရင်ဆိုင်နေရတဲ့အခြေအနေကိုအားလုံးသိဖို့ဝေမျှလာပါတယ်။
ကျွန်တော်တို့ထိုင်းနိုင်ငံဘန်ကောက်မှာအလုပ်တစ်ခုရဖို့အရန်ခက်ခဲနေပါတယ်။အလုပ်တစ်ခုရဖို့အတွက်ပွဲစားတွေကိုလူတစ်ဦးကို4500ပေးရပါတယ်။အားလုံးအလုပ်သမား100ကျော်ပါတယ်ဗျာ။ငွေတွေကိုလိန်ညာယူထားပါတယ်။မနေ့ဖန်တစ်ပတ်ကအလုပ်ဝင်ရမယ်ဆိုပြီးတလားကျော်ရှိနေပါပြီ။ကျွန်တော်တို့မှာစားဝတ်နေရေးအခက်ခဲတွေ့နေလို့ VOA ကိုရင်ဖွင့်စာပေးပို့လိုက်ပါတယ်ခင်ဗျာ။
ဒါကတော့ထိုင်းကိုရောက်ရှိနေပြီးတော့မှအလုတ်ကင်မရလို့ဒုက္ခရောက်နေပါတယ်ဆိုတော့ရေးလာတဲ့သရရှင်တယောက်ရဲ့စာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံကိုသွားပြီးတော့ရွှေပြောင်းအလုတ်သမားဖြစ်နေတဲ့အလုတ်လုံးနေကြတာလဲအရေးအတွက်အဖြစ်အရင်များပြပါတယ်နော်။အဲ့လိုမျိုးသွားရောက်တဲ့နေရာမှာလဲဒီလမ်းမှာကုန်တဲ့ပွဲစားတို့ရဲ့ဒုက္ခပေးငွေညှင်းမှုဒါမှမဟုတ်ရင်လဲလမ်းကထိုင်းအာဏာပိုင်တို့ရဲ့ဖမ်းဆီးတဲ့ဘေးအန္တရာယ်နောက်ပြီးတော့လမ်းမှာခက်ခဲကြမ်းတမ်းပြီးတော့အသက်ပါဆုံးရှုံးရတဲ့ဖြစ်ရပြီးတော့ဒီသတင်းတွေလဲမကြာခဏဆူဆူလို့တက်လာတတ်ပါတယ်နော်။နောက်ထပ်ဒီလိုမျိုးသူ့လိုမျိုးပဲနောက်ထပ်သောရရှင်တယောက်ကလည်းတစ်ဖက်နိုင်ငံရောက်ရှိနေပါတယ်မြန်မာနိုင်ငံပြောင်းချင်ပါတယ်ဒုက္ခအရန်ရောက်နေလို့အခုညီပေးပါဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်နော်သူကတော့လောနိုင်ငံကိုရောက်ရှိနေတာပ
ါတစ်ဖက်နိုင်ငံမှာဒုက္ခရောက်နေလို့ကူညီပေးဖို့မြစ်တာရက်ခံပါတယ်မြန်မာနိုင်ငံကမိဘစီပြောင်းချင်ပေမဲ့ပြန်စိတ်ငွေကြေးမတက်နိုင်လို့လူမှုကယ်ဆယ်ရေးအဖွဲ့ကတစ်ဖက်နိုင်ငံမှာဒုက္ခရောက်နေသူတွေကိုပြန်ခေါ်ပေးဖို့မြစ်တာရက်ခံပါတယ်မိဘထံကထွက်လာပြီးလာအိုနိုင်ငံမှာရောက်နေတာပါခင်ဗျာ။ဘကိုးတိုင်းဒေသကြီးရေတာရှည်မြို့နယ်တခွဲကျဲကြီးရွာကပါ
။ဟုတ်ကဲ့ပါဒီသောရရှင်ပြောလို့ပဲကျွန်မဒီလောနိုင်ငံနေဆက်ကိုရောက်တုန်းကမြင်ကွင်းလေးနဲ့တိခဲ့ရတာလေးတွေကိုအမှတ်ရမိပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်ရာသီပေါ့နော်မြန်မာနိုင်ငံမှာဆိုရင်တော့ဇူလိုင်လလောက်ဖြစ်မယ်ထင်ပါတယ်။အဲဒီတော့ကကျွန်မအားလိုက်ရဲ့အနေနဲ့ထိုင်းနိုင်ငံကိုရောက်ခဲ့တော့မြန်မာနိုင်ငံနေဆက်ရွှေဒရီကန်ဖက်ဒီထိုင်းနိုင်ငံမှာအချင်းကိုရောက်ရှိခဲ့ပါတယ်။အဲ့ဒီမှာဒီမြန်မာရဲ့ထိုင်းရဲ့လောရဲ့နေဆက်ထိုင်းနဲ့မြန်မာနဲ့မြစ်လေးပဲချပြီးတော့လောဘက်အချင်းမှာဟိထနေတဲ့အဆောက်အုံကြီးတွေတွေ့လို့ဒီကျမတို့ကိုလိုက်ပြီးတော့ပို့တဲ့အဲလန်းညုံကိုမေးကြည့်တော့အဲ့ဒါကဲစီနိုလောင်ကစားပွဲရုံနေဖြစ်တယ်လို့သိရပါတယ်။နောက်ပြီးအဲ့မှာမမဝင်တန်းတွေအများကြီးအလုပ်လုပ်ကြတယ်လို့လည်းသိရပါတယ်။မမဝင်တန်းတွေအနေနဲ့တရုတ်လိုစကားပြောတဲ့ရင်လာကကောင်းကောင်းရပြီးတော့ရိုးရိုးပါမှဘာသာစကားတွေပါရင်မတက်ထားဘူးဆိုရင်တော့ဒီအခြေခံအလုပ်တွေကိုလုပ်လို့ရတယ်လို့သိရပါတယ်။အဲ့ဒီကိုရောက်ဖို့အတွက်လည်းမြန်မာနိုင်ငံတွေကနေပြီးတော့အဲ့ဒီမြစ်တစ်ဖက်ကန်းကိုကူဖို့အတွက်ပတ်စံတွေအများကြီးပေးပြီးတော့ခိုးပြီးတော့တွားရောက်ကြရတာဖြစ်တယ်လို့သိခဲ့ရပါတယ်။ဒါကြောင့်မလို့ခုစာရေးလာတဲ့သောရရှင်အဲ့ဒီအဆောက်အုံကြီးတွေရဲ့တနေရာမှာများအလုပ်လုပ်နေသလားလို့တွေးမိပါရဲ့နော်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးရရှိနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ် Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကို မြန်မာပြည်မှပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambies News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမင်နာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြောင့်ပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေရဲ့ခင်ရှင်၊ရှင်လန်းချမ်းမြေကြပါစေရှင
်။မိုင်မပိသာကနာကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံစကော့တလန်မြောက်ပိုင်းကကျွန်းလေးတစ်ခုမှာ Viking တွေရဲ့ပွဲတော်တစ်ခုကိုကျင်းပခဲ့ပါတယ်။ American အာကာသစူးစမ်းလေ့လာရေး Agency NASA ရဲ့အင်္ဂါဂြိုလေ့လာရေးဂြိုလ်တွေကဝုံဝုံမျက်နှာပုံစံတစ်ခုအင်္ဂါဂြိုပေါ်မှာတွေ့ခဲ့ရပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ညာနဲ့မက်ခင်ဖြူတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံစကော့တလန်မြောက်ပိုင်းကကျွန်းလေးတစ်ခုမှာ Viking တွေရဲ့ပွဲတော်တစ်ခုကျင်းပခဲ့ပါတယ်။ Viking တွေဟာဥရောပတိုင်း Scandinavian ဒေသမှာ800စုနဲ့700စုအတွင်းလှည့်လည်နေထိုင်ခဲ့ကြတဲ့သူတွေပါ။ COVID ကရောဂါကြောင့်နှစ်နှစ်ကြာရပ်နားခဲ့ရတဲ့ဒီပွဲကိုဒီနှစ်2023ခုနှစ်ပြန်ကျင်းပတဲ့အခါမှာတော့အမျိုးသမီးတွေကိုလည်းပါဝင်ဆင်နွှဲခွင့်ပေးခဲ့ပါတယ်။ App Helly R လို့ခေါ်တဲ့ဒီပွဲကို Christmas ရာသီပြီးဆုံးတဲ့အချိန်မှအနေနဲ့ဇန်နဝါရီလနောက်ဆုံးအပတ်ရဲ့အင်္ဂါနေ့မှာကျင်းပတာဖြစ်ပြီးဒီပွဲကိုတော့19ရာစုကတည်းကစတင်ခဲ့တာပါ။လူရောက်တစ်ထောင်လောက်ပါဝင်ကြတဲ့ဒီပွဲမှာပါဝင်သူတွေအနေနဲ့ Viking တွေလိုဝတ်ဆင်ထားကြပြီးမြို့ထဲမှာစီတန်းလှည့်လည်ကြပါတယ်။အဲဒီနောက်မှာတော့စိတ်ကန်းသားမှာစောက်ထားတဲ့ Viking ပုံစံတူလှေကြီးတစ်စီးကိုမိရှို့ပြီးပွဲတော်ကိုအဆုံးသတ်ကြတာပါ။အမျိုးသမီးတွေကိုပါဝင်ဆင်နွှဲခွင့်ပေးထားပေမဲ့လို့ဒီနေ့မှာအမျိုးသမီးတွေပါဝင်ဆင်နွှဲခဲ့တာမရှိဘဲလာမယ့်နှစ်တွေကြာမှပါဝင်နိုင်နိုင်တယ်လို့မျှော်လင့်တဲ့အကြောင်းပွဲစီစဉ်တဲ့ကော်မတီကပြောပါတယ်။ဒီပွဲဟာကမ္ဘာလက်ခီးသွွားတွေဧည့်သည်တွေကြားမှာရေပန်းစားလူကြိုက်များတဲ့ပွဲတစ်ခုဖြစ်ပြီးတိရဂံတွေကြားမှာလည်းဂုံယူရတဲ့ရိုးရာပွဲတော်တစ်ခုဖြစ်ပါရဲ့ရှင
်။ယိုဂီပန်တင်တန်နဲ့ဝင်းနီးဒဘူးစတဲ့ဝဲဝံနေနဲ့တူတဲ့ဝဲဝံမျက်နှာပုံစံတစ်ခုကိုအင်္ဂါဂျိုပေါ်မှာတွေ့ခဲ့ရပါတယ်။ဒီဝဲဝံမျက်နှာပုံစံကိုအမေရိကန်အာကာသလေးလာစူးစမ်းရေးအေဂျင်စီ NASA ရဲ့အင်္ဂါဂျိုလေးလာရေးဂျိုတူးကရိုက်ကူးနိုင်ခဲ့တာပါ။ဒီဂျိုရူမှာအစစ်မြင့် high rise လို့ခေါ်တဲ့ high resolution ဓာတ်ပုံတွေရိုက်ကူးနိုင်တဲ့ကင်မရာတပ်ဆင်ထားပြီးတော့အင်္ဂါဂျိုပတ်လမ်းမှာ2006ခုနှစ်ကလေးကပတ်နေခဲ့တာပါဒီဂျိုရူကနေအင်္ဂါဂျိုရဲ့မျက်နှာပြင်တွေကိုရိုက်ကူးပြီးကမ္ဘာမြေပေါ်ကိုပြန်ပို့ပေးတာပါဒီဝဲဝံမျက်နှာပုံဟာအုတ်ကာကဲကြာရာကနေဖြစ်ပေါ်လာပြီးတော့အကျယ်တမိုင်ခွဲလောက်ရှိပြီးနှာခေါင်းပုံစံတွေနဲ့မျက်လုံးပုံစံတွေကတော့မီးတောင်ချော်ရည်သို့မဟုတ်ရှုံရည်တွေအပေါ်ကအုပ်သွားတာဖြစ်နိုင်ကြောင်းအရီဇိုနာတက္ကသိုလ်ကသိပ္ပံပညာရှင်တွေကခန့်မှန်းပါတယ်။အင်္ဂါဂျိုလေးလာရေးဂျိုရု high rise ကဂျိုပတ်လမ်းမှာရှိနေတဲ့ဂျိုရု6လုံးနဲ့ကတလုံးဖြစ်ပြီးတော့ဒီဂျိုရုတွေဟာအနာဂတ်အင်္ဂါဂျိုခရီးစဉ်တွေအတွက်အသေးစိတ်မြေပုံတွေကိုရေးဆွဲရမှာလဲကူညီပေးနေတာပါ။အခုချိန်ထိတော့အင်္ဂါဂျိုမှာဟောလိဝုဒ်ရုပ်ရှင်တွေတဲကလိုမျိုးလုံးပြူးပြူးနဲ့အစိမ်းရောင်ဂျိုသားတွေမတွေ့သေးပါဘူးခင်ဗျာ။
ဂျမီနီယန်တောင်ပိုင်းကဒီနေ့မြစ်ထဲမှာလူရောက်တစ်ထောင်ကျော်လောက်ပြီးချဲနေတဲ့စောင်းရာတီထဲမှာပဲအလှပြဖောင်တွေနဲ့ရေစင်းကူခဲ့ကြပါတယ်။အပူချိန်3.5ဒီဂရီဆဲဆီယက်လောက်ပဲရှိတဲ့အချိန်မှာရ ေကူးဝစ်စုံတွေပလပြဝစ်စုံတွေဝစ်ပြီး52ကြိမ်မြောက်ဆောင်းရသည့်ရေကူးပွဲတော်ကျင်းပခဲ့တာပါ။ပလပြဖောင်တွေကိုကျင်းပြီးဂျာမနီနိုင်ငံကဒေသခံတွေသာမကပြင်သစ်နဲ့ချက်သမရနိုင်ငံကလူတွေလည်းရေကူးပွဲတော်ကိုဆင်နွှဲကြပါတယ်။ရေကတိတ်မအေးပဲနေလို့ကောင်းယုံရှိပြီးတော့ရေစီးကတော့တန်တဲ့အတွက်ကူးခတ်ရမှာအနည်းငယ်ခက်ခဲတယ်လို့ပါဝင်တဲ့သူတို့ကပြောပါတယ်။တချို့ဖောင်တွေကနာမည်ကျော် The Flintstone ကာတွန်းပုံလေးတွေပြသထားတာဖြစ်ပြီးတချို့ပုံလေးတွေကတော့နိုင်ငံရေးသတင်းစကားတွေကိုပြသရေးသားထားပါတယ်။1969ခုနှစ်ကတည်းကစခဲ့တဲ့ဒီပွဲဟာဒေသခံအသက်ငယ်လုံခြုံရေးဝန်ထမ်းတွေလေ့ကျင့်တဲ့လေ့ကျင့်ခန်းအဖြစ်ကနေစခဲ့တာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းပြီးခဲ့တဲ့နှစ်နှစ်ကျုံးကခဏရပ်နားခဲ့ရပါတယ်ရှင်။
ပြင်သစ်စပိန်စီးသူတယောက်ဟာကီလိုမီတာ 8,000 လောက်အကွာဝေးရှိတဲ့ပြင်သစ်ကနေအိန္ဒိယကိုစပိန်နှင်းသွားခဲ့ပါတယ်။ရေစီးလွှာပျက်စီးမှုတွေကိုကြိုတင်ကာကွယ်ဖို့သတိပေးတဲ့သတင်းစကားတွေကိုဖြန့်ဖြူးတဲ့အနေနဲ့ Natalie Mass ဟာနိုင်ငံပေါင်း10နိုင်ငံကျော်ကိုဖြတ်ကျော်ပြီးအိန္ဒိယနိုင်ငံတောင်ပိုင်းကွန်ပျူတာမြို့ကိုရောက်လာခဲ့တာပါ။ We for Swine လို့နာမည်ပေးထားတဲ့သူ့ရဲ့ခရီးစဉ်ကိုဇွန်လ21ရက်နေ့ကစတင်ခဲ့ပြီးတော့6လကြာမှပြီးဆုံးခဲ့တာပါ။မက်ဆာကိုအင်ဘတန်မြို့မှာရှိတဲ့ကျောင်းတွေကိုတွားရောက်ပြီးရင်းစည်းလွားထိန်းသိမ်းရေးအတွက်ကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံဆွေးနွေးမှာပါသူဟာအီတလီ၊တူရကီ၊ဆာဗီယာ၊ခရိုရေးရှား၊ဘူလ်ဂေးရီးယားစတဲ့နိုင်ငံတွေကိုဖြတ်ကျော်ခဲ့ပြီးတဲ့နောက်ကိုအင်ဘတန်မြို့မှာရှိတဲ့အီရှာယောဂစင်တာကိုရောက်လာခဲ့တာပါဒီစင်တာကိုဦးစီးတဲ့ဆာဂူရုယက်ကီဝီဆုဒါကလည်း Safe Swine ဆိုတဲ့ရင်းစည်းလွားကိုစောင့်ရှောက်ကဲတင်ပါလှုပ်ရှားမှုကိုဦးဆောင်နေသူတဦးဖြစ်ပြီးတော့ရင်းစည်းလွားချမ်းမာရေးနဲ့ဓာတုနီးတွေမသုံးဘဲအော်ဂန်နစ်နီးတွေနဲ့အပင်တွေကိုစိုက်ပျိုးဖို့အသားစားသုံးမှုလျှော့ချအောင်လှုပ်ဆောင်နေသူတဦးလည်းဖြစ်ပါတယ်။ Catholic Relief Service CRS အဖွဲ့ရဲ့စီးအင်းတွေအရကမ္ဘာမြေပေါ်မှာရှိတဲ့စိုက်ပျိုးမြေ၃ပုံတစ်ပုံဟာထွန်းရဲ့စိုက်ပျိုးမှုတွေ၊လေတွေ၊မိုးရေတွေကြောင့်ရင်းလွားတိုက်စားမှုတွေဖြစ်နေပြီးအဆင့်နှိမ့်ကျသွားရတယ်လို့ပေါ်ပြထားပါတယ်ခင်ဗျာ
သူကြဆံပြသတင်းများအစီအစဉ်ကိုကိုငင်းညံ့နဲ့မခင်ဖြူထွေးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်သောရရှင်နေနေကျွန်တော်တို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@viewnews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုမိုင်းဂျင်းနိုင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာစစ်ကောင်စီအနေနဲ့လေကြောင်းကနေတိုက်ခိုက်တာတွေမိရှုဖျက်ဆီးတာတွေကိုအရှိအဟုန်နဲ့လှုပ်ဆောင်ခဲ့တာကြောင့်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာတေဆုံးခဲ့တဲ့အရေးအတွက်ဟာကမ္ဘာမှာအရက်သားပြည်သူတေဆုံးမှုဒုတိယအသေးအပြောက်အများဆုံးနိုင်ငံဖြစ်ခဲ့ကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ကြီးဘာဘရာဝူဒ်ဝတ်ကပြောကြားလိုက်ပါတယ်စစ်အာဏာသိမ်းနှစ်နှစ်ပြည့်ချိန်မှာမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေဆိုးရွားနေတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာအငြင်းတန်းကိုယ်စားလှယ်သံမတ်ကြီးဦးကျော်မိုးထွန်းနဲ့အတူဒီသတင်းပတ်အတွင်းနိုင်ငံတကာကိုပြောကြားခဲ့တဲ့ဗီဒီယိုမိကွန်းမှာတမ်မတ်ဂျီဝူဒ်ဝတ်ကပြောသွားတာပါ။ဒါ့အပြင်လုံခြုံရေးကောင်စီရဲ့မြမအရေးဆုံးဖြတ်ချက်ကိုစစ်ကောင်စီကလိုက်နာခြင်းရှိမရှိလာမယ့်မက်ရှ်လာမှာတုံ့သက်မှာဖြစ်ပြီးနောက်ထပ်လိုအပ်နေတဲ့အရေးယူဆောင်ရွက်မှုတွေကိုလည်းဆက်ပြီးလုပ်သွားဖို့အသင့်ပြင်ထားမယ်လို့ဗီဒီယိုတမ်မတ်ဂျီကပြောပါတယ်ရှင်။မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်မဖြစ်ကိုဆုံးဖြတ်မဲ့နှစ်ဟာ2023ခုနှစ်ဖြစ်ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါရယ်ဖေဖော်ဝါရီလ4ရက်စနေနေ့ကဗြိတိန်နိုင်ငံလန်ဒန်မြို့မှာပြုလုပ်တဲ့မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံပွဲအတွင်းဒေါ်စင်မအောင်ကဆရာနာတင်ထားတဲ့မြန်မာနိုင်ငံကိုအပြောင်းလဲလုပ်ဖို့ NUG က2023ခုနှစ်အတွင်းချမှတ်ထားတဲ့လမ်းကြောင်းကိုပြောသွားခဲ့ပါရယ်ဒါအပြင် NUG အစိုးရအနေနဲ့နိုင်ငံရေးအရချမှတ်ထားတဲ့မူပေါ်မှာစစ်ကောင်စီနဲ့ညှိနှိုင်းလို့မရတဲ့အခြေအနေတွေရှိနေတယ်လို့ညှိနှိုင်းဖို့ဘယ်အဆင့်ထိရှိရမယ်ဆိုတဲ့သတ်မှတ်ချက်တွေကိုလည်းရှိနေကြောင်းဒေါ်စင်မောင်ကပြောဆိုခဲ့ပါရယ်ရှင
်သတင်းချင်းချုပ်ကိုမိုင်းအင်ဂျင်နီယာချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Canelius Channel နဲ့ TN1 တို့ဖြစ်ပါတယ် View American အတန်ရဲ့ဒီနေ့ကနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 1925 30နဲ့ line meter 190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေကျွန်တော်ပြန်နိုင်ပါThank you.
This program has come to you from the Voice of America, Washington.